Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2014ခုနှစ်ဧပြီလ16ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနှာဆင်နိုင်ကြပါတယ်ရှင်။နှစ်သက်ကိုအခါသမယမှာတော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမကတင်ကြီးထိုက်ပ
ါကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားမှာခိသက်တင်တင်မမောက်ခဲ့တဲ့အတွက်လေးဦးသေဆုံးပြီးတော့300နီးပါးပျောက်ဆုံးနေပါတယ်ပျောက်ဆုံးနေတဲ့မလေးရှားလေရင်ပြန်ကိုရင်ငုတ်ဆက်နဲ့ရှာဖွေအစီအစဉ်တွေယာယီရဆိုင်ထားပါတယ်စီးရီးယားအစိုးရအနေနဲ့ဆရာစုမှုကျူးလွန်ခဲ့ကြောင်းတက်တဲ့အထောက်အထားတွေတွေ့ရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီညပိုင်းမှာတော့ Kitchen Data စီးရေးအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာပါ
။၎င်းစင်းကောက်ရည်ကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့အတ္တမတော်အရာရှိတွေနဲ့စစ်တီတို့ချောင်းမြောင်းပြစ်ခတ်တဲ့အတွက်ကြောင့်မလို့ပုံမှုတူကြဆုံးခဲ့ရတာရှိတယ်။နောက်တစ်ခါ
Kitchen Data စစ်ဖြစ်ပွားရမှုတွေနဲ့ပတ်သက်ပြီးတော့သမရရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဒုတိယဦးရထောပြောခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့အမေရိကန်သမ္မတရဲ့မကြခင်စတင်မဲ့အာရှခီးစဉ်အပေါ်မှာတုံ့သက်ချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာထုတ်လွှင့်ပေးမယ့်မြန်မာမီဒီယာမြင်ကွင်းမြန်မာရေးတုံ့သက်ချက်နဲ့အာကစားအပတ်စဉ်ကဏ္ဍတွေကိုလည်းစောင့်မျှော်နှားဆင်ကြရအောင်ပါရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မခင်ဖြူသေးတို့ကကြီးညာပေးကြမှာပ
ါ။တောင်ကိုရီးယားနိုင်ငံတောင်ပိုင်းကမ်းခြေတနေရာမှာဗုဒ္ဓနေ့ကခီးတဲ့တင်တင်မောက်သွားခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့နောက်ထပ်300နီးပါးပျောက်ဆုံးနေတယ်လို့အရာရှိတွေကပြောပါတယ်။ကျောင်းသားလူငယ်အများစုပါဝင်ပြီးခီးတဲ့စုစုပေါင်း459ယောက်တင်ဆောင်လာတဲ့အဲ့ဒီတင်မောဟာဂျေဂျူးအပန်းဖြစ်စခန်းကိုဥတီသွားနေစဉ်ရာသီဥတုသားနေတဲ့အချိန်မှာပဲမောက်သွားခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့လူပေါင်း160လောက်ကိုကယ်တင်နိုင်ခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အများစုဟာတပန်းတစမြုပ်နေတဲ့တင်မောအောက်က7ဒီဂရီဆယ်စီယားလောက်အေးတဲ့အရေးထဲမှာပြိမိနေကြတာဖြစ်နေတယ်လို့ဆိုပါတယ်ကြီးမားတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့တောင်ကိုရီးယားလုံခြုံရေးနဲ့ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးလီဂျွန်အော့ကပြောပါတယ
်이제출동헬기가열려들때소방해경해군
ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ရဟယင်18ဆင်းတဲ့အတူမိသက်တပ်ဖွဲ့ကန့်ကျေဆောင်တပ်ရေတပ်ရတက်ဖွဲ့တွေကိုပို့ထားတဲ့အကြောင်းကန့်ကျေဆောင်တပ်ဖွဲ့ကရေရင်34စင်းနဲ့ရတက်ကတင်မော25စင်းကိုလည်းဆစ်လစ်ထားတဲ့အကြောင်းပြောထားတာပါတောင်ကိုရီးယား Navy Seal အထူးတပ်ဖွဲ့တွေကလည်းရှာဖွေနေကြပြီဖြစ်ပေမဲ့ပြည်မိနေသူတွေအသက်ရှင်ဖို့အသိမလွယ်ဘူးလို့အရာရှိတွေကပြောပါတယ်အမေရိကန်ရတက်တင်မောနဲ့ကုန်းနဲ့ရေနှစ်ခုစလုံးအသုံးပြုလို့ရတဲ့ရေရင်တွေကလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီပါဝင်နေတယ်လို့ဆိုပါတယ်အသက်မသေးပဲကယ်တင်နိုင်ခဲ့သူတွေကိုအနည်းနာမှရှိတဲ့ဂျင်တို့ကျွမော်ကိုခေါ်ဆောင်သွားခဲ့ပါတယ်တယ်မောဘာကြောင့်မောက်သွားတယ်ဆိုတော့အခုချိန်ထိအတိအကျမသိရသေးပါဘူ
းပျောက်ဆုံးနေတဲ့မလေးရှားလေရင်အစိတ်ပိုင်းတွေကိုရှာတွေ့ဖို့အမေရိကန်ရေတပ်ကရေငုံစက်ရုံနဲ့ရှာဖွေမှုတွေကိုဒီကနေ့နောက်တစ်ချိန်ရပ်ဆိုင်ထားရပါတယ်အတိအကျမသိရသေးတဲ့စက်ပိုင်းဆိုင်ရာပြဿနာတချို့ကြောင့် Bluefin 21ရေငုံရင်ကိုရေပေါ်ပြန်ခေါ်ခဲ့ရတဲ့အကြောင်းရှာဖွေမှုတွေကိုဦးဆောင်နေတဲ့ Australia Agency ကပြောပါတယ်ဒီရေငုံရင်ကိုရေရောက်အချိန်ချင်းလွှတ်ပြီးတော့ရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပါတယ်ရရှိထားတဲ့အချက်လက်တွေအပေါ်ကနဦးအဆင့်30ချက်တွေအရတော့လရင်ပြောင်းနဲ့ပတ်သက်ပြီးထူးထူးခြားခြားရှာဖွေတွေ့ရှိတာမရှိသေးပါဘူးလို့လည်း Australia အဖွဲ့ကပြောပါတယ်ဒီသတင်းပတ်စောပိုင်းကရေငုံရင်ကိုရေအောက်ပေးပေါင်း 14,900 ကျော်အထိဆင်းပြီး6နိုင်ကြာရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုရှာဖွေမှုကိုရပ်လိုက်ရတာဖြစ်ပါတယ်ပြေပုံထဲမှာတော့တည်တည်တချာမထည့်သွင်းရသေးတဲ့ရေပိုင်ပက်လေ400နီးပါးရှိတဲ့ဒီရှာဖွေမှုတွေလုပ်နေတဲ့နေရာမှာရေရောက်ရှာဖွေမှုတွေကိုတစ်လကျော်လောက်လုပ်သွားရနိုင်တယ်လို့အမေရိကန်ရေကြောအရာရှိတွေကတော့သတိပေးနေကြပါတယ်ရှင
်အခုနှစ်ပထမ3လပတ်တွင်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 9.4% ခန့်လုံးရှိခဲ့တဲ့အတွက်ဒါဟာကမ္ဘာဒုတိယအကြီးဆုံးစီးပွားနိုင်ငံအတွက်18လအတွင်းတိုးတက်မှုအနည်းဆုံးပဲဖြစ်ပါတယ်ဒီတိုးတက်မှုနှုန်းဟာစီးပွားရေးပညာရှင်တွေမျှော်လင့်ထားတဲ့ကျော်လွန်နေပါတယ်ဒါပေမဲ့မနစ်2013ခုနှစ်ရဲ့နောက်ဆုံး3လပတ်တိုးတက်မှုနှုန်းဖြစ်တဲ့ 9.9% ခန့်နှုန်းတက်ရော့ကျသွားတာဖြစ်ပါတယ်။ပြည်တွင်းသုံးစွဲမှုနှုန်းကိုအခြေခံတဲ့ရေရှည်တည်တဲ့စီးပွားရေးဘက်ကိုတဖြည်းဖြည်းချင်းပြောင်းလဲလှုပ်ဆောင်လာနေတဲ့ကာလဖြစ်တာကြောင့်2014ခုနှစ်တစ်နှစ်လုံးအတွက်တိုးတက်မှုနှုန်း 9.5% ခန့်နှုန်းသာရှိမယ်လို့တရုတ်အစိုးရကခန့်မှန်းထားတာဖြစ်ပါတယ်။2008ခုနှစ်ကမ္ဘာစီးပွားကကြီးဆက်ရောက်ခဲ့ပြီးတဲ့နောက်ပိုင်းပြုလုပ်ခဲ့တဲ့စီးပွားရေးဖွံ့ဖြိုးမှုအထောက်အကူအစီအစဉ်တွေလှုပ်ဆောင်ဖို့အစီအစဉ်မရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွင်တရုတ်ဝန်ကြီးချုပ်လီကေချန်ကပြောပါတယ်တရုတ်ဆိုရဆင်းအင်ဘျူရိုပြောခွင့်ရပုဂ္ဂိုလ်ကလည်းတရုတ်နိုင်ငံရဲ့စီးပွားရေးဟာအောက်ခြေကအစပြောင်းလဲမှုတွေထုတ်တက်မှုတွေဖြစ်ပေါ်နေတဲ့အတွက်ဒီပြည်ပြင်ပြောင်းလဲမှုတွေကိုအတွေ့အအမြင်သစ်နဲ့ရှုမြင်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်အခုလောက်အစောပိုင်းကတော့အသိပြီးတော့မကြီးမားလာတဲ့စီးပွားရေးဖွံ့ဖြိုးမှုအထောက်အကူအစီအစဉ်တွေတရုတ်ဆိုရကချမ်းမှလှုပ်ဆောင်ခဲ့ပေမဲ့ ယထာလန်စီမံကိန်းနဲ့တံပိုးနဲ့အိမ်ယာစီမံကိန်းအစီအစဉ်တွေကိုတုံ့ပြန်လှုပ်ဆောင်ခဲ့ပါတယ်
။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့အတရားဓမ္မပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုနိုင်ငံကစုံစမ်းစစ်ဆေးမှုလုပ်ဖို့ဗြိတိန်နိုင်ငံအခြေဆိုင်မြမရေးလှုပ်ရှားမှုအဖွဲ့ဘာမကမ်ပိန်း UK ကတောင်းဆိုလိုက်ပါတယ်။သမရအုပ်သိမ်းစိန်နဲ့မြမစစ်တပ်ဟာဒီကိစ္စကိုကင်တွယ်ဖြေရှင်းခြင်းစိတ်မရှိဘူးဆိုတာရှင်းနေတယ်လို့ဒီအဖွဲ့ကဆိုထားပြီးတော့နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီမတော်မတရားလုပ်မှုတွေဆက်ဖြစ်နေအောင်ခွင့်မပြုဖို့လည်းပြောထားပါတယ်။မြမစစ်တပ်ကျူးလွန်သည့်အာဓမ္မပြုကျင့်မှုနှင့်လိင်ပိုင်းဆိုင်ရာမတရားပြုကျင့်မှုများလို့ခေါင်းစည်တက်ထားတဲ့စာရင်းကိုဒီဘာမကမ်ပိန်း for UK ကနေပြီးတော့ဒီကနေ့မှပဲဖျက်ချီလိုက်တာဖြစ်ပါတယ်။မကြာသေးခင်ကမှဖြစ်ခဲ့တဲ့ဖြစ်ရပ်တွေထဲမှာမိခင်ရှေ့မှာအာဓမ္မပြုကျင့်ခံရတဲ့အသက်၁၂နှစ်အရွယ်မိခင်ငယ်ရဲ့ဖြစ်ရပ်နောက်မတန်ဆွမ်းမျိုးသမီးတဦးအာဓမ္မပြုကျင့်ခံရတဲ့ဖြစ်ရပ်နဲ့ပြုကျင့်ခံရသူတွေကိုတတ်ပစ်ခဲ့တဲ့အုပ်စုလိုက်အာဓမ္မပြုကျင့်မှုဖြစ်ရပ်တွေပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီမတော်တရားပြုကျင့်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေတယ်ဆိုတာထင်ရှားနေပေမဲ့လည်းဗြိတိန်အစိုးရရဲ့ကျန်းတဲ့နိုင်ငံတကာအတိုင်းအဝိုင်းဟာဒီမနိုင်ငံဆိုင်ရာမူဝါဒတွေကိုဆုတ်ဖြတ်တဲ့အခါမှာအဲ့ဒီဖြစ်ရပ်တွေကိုထည့်သွင်းမစင်စားဘူးလို့ BCUK အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ24kHz 11.23 5မီတာ25kHz 11.965နဲ့5မီတာ32kHz 9.35တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ကုလသမဂ္ဂလူညိုရေးကောင်စီကိုပြသခဲ့တဲ့စီးရီးယားပြည်တွင်းစစ်အတွင်းတည်ဆုံခဲ့သူတွေရဲ့မတန်တပ်ပုံတွေဟာစစ်ရာဇမှုကျူးလွန်ထားကြောင်းတရားပြသလိုက်တဲ့အထောက်အထားတွေဖြစ်တယ်လို့ဆီရာလီယွန်နိုင်ငံရဲ့စစ်ရာဇမှုတွေကိုတရားလိုရှင်းနေဖြစ်အဓိကတာဝန်ထမ်းဆောင်ခဲ့သူကပြောပါတယ်စီးရီးယားထိပ်တန်းတပ်ထင်းဝန်ထမ်းဟောင်းရကူးထားတဲ့ဓာတ်ပုံပေါင်း9,500လောက်ကိုကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်တွေအလို့သဘောတွေ့ဆုံပြီးအင်္ဂါနေ့ကကြီးစုခဲ့ကြတာပါတပ်ပုံတွေကရာဇဝမှုတွေဟာစီးရီးယားဆိုဘက်ကကျွလွန်ခဲ့ကြောင်းရှင်းညွှန်းနေပြီးနိုင်ငံတကာရာဇဝအခွင့်အရေးကိုတင်ရလောက်တဲ့အနေအထားရှိတယ်လို့စီးရီးယားဆိုမှုတွေကိုတရားလိုရှင်းနေဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်စီးရီးယားပြည်တွင်းစစ်မှတ်တမ်းတပ်ပုံအစီရင်ခံစာကိုရေးသားခဲ့သူလည်းဖြစ်တဲ့ဒေးဗစ်ခရင်းကသတင်းတောက်တွေကိုပြောပါတယ်ဒီတပ်ပုံတွေကိုပြင်ပကိုခိုးထုတ်လို့ရအောင်တပ်ပုံဆရာကအစွမ်းကုန်စူးစမ်းလုပ်ဆောင်ခဲ့တယ်လို့တပ်ပုံတွေထဲမှာရက်ဆက်ကြမ်းကြုတ်မှုတွေပေါ်လွင်နေတယ်လို့ဒေးဗစ်ခရင်းကပြောပါတယ
်ရုရှားနိုင်ငံတဲ့ဆက်အနီးကယူကရိန်းမြို့စလိုဗီယန်စ်မြို့တွေကိုဒီလက်နက်ကင်ဆောက်ထားသူတွေနဲ့ရုရှားအလံကိုလွှတ်ထုတ်ထားတဲ့တပ်ချက်ကကားတွေဒီကနေ့ဝင်ရောက်လာခဲ့ကြပါတယ်။သူတို့တွေကတချို့ဟာမြို့တွေကအစိုးရအဆောက်အဦတော်များကိုတည်ယူထားတဲ့ရုရှားလူလားသူတွေထံကိုဖတ်ပြောင်းခဲ့တဲ့ယူကရိန်းစစ်သားတွေလို့သူတို့ပြောကြပါတယ်။လက်နက်တွေကင်ဆောက်ထားတဲ့ရုရှားလူလားသူတွေဟာဒိုနက်စ်မြို့မှာရှိတဲ့မြို့တော်ခန်းမနဲ့မြို့တော်ဝင်ရုံးကိုတည်ယူထားပြီးသူတို့ရဲ့ဒေသကိုယူကရိန်းကခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းရေးဆက်လက်ခံယူဝဲကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။အစိုးရအဆောက်အဦတွေကိုပြန်လည်ရယူဖို့အတွက်ယူကရိန်းအစိုးရကအင်ကာနေမှာတိုက်တင်းမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့သလားနောက်ပျက်စီးဆုံးရှုံးမှုတွေရောရှိသလားဘယ်သူတွေကဘယ်နေရာကိုဆက်ပြီးတော့ထိန်းသိမ်းထားသလဲဆိုတာတွေနဲ့ပတ်သက်လို့သတင်းတွေကတော့အမျိုးမျိုးကွဲပြားနေပါတယ်ရုရှားတရရဲ့လှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ဥရောပအရှေ့လယ်ဒီပိုင်းဒေသမှာနေတိုးတပ်ဖွဲ့တွေချက်ချင်းတွန်းပစ်ချသွားဖို့ကိစ္စဒီနေတိုးမဟာမိတ်အဖွဲ့ကဆုတ်ဖြတ်လိုက်တဲ့အကြောင်းနေတိုးအဖွဲ့အတွင်းရေးမှူးချုပ်အန်ဒစ်ဖူရက်စ်မူဆာကပြောပါတယ်ရှင်
ယူကရိန်းနိုင်ငံပဋိပက္ခနဲ့ပတ်သက်လို့မတိကျမရေရာမှုတွေနဲ့ရင်ဆိုင်နေရတဲ့ဒါကြောင့်ရုရှားနိုင်ငံရဲ့စီးပွားရေးဟာပထမ3လပတ်အတွင်းဖွံ့ဖြိုးမှုနှေးကွေးခဲ့ပါတယ်။ရုရှားစီးပွားရေးဟာပထမ3လပတ်အတွင်း3.8%ခန့်နှုန်းသာတိုးတက်မှုရှိခဲ့တယ်လို့ရုရှားစီးပွားရေးဝန်ကြီးအလက်ဆေးယူလီယာကာယက်ဖ်ကပြောပါတယ်။အစောပိုင်းခန့်မှန်းချက်တွေအရ2.5%ခန့်နှုန်းရှိမယ်လို့တွက်ချက်ထားခဲ့ကြတာပါ။ယူကရိန်းပဋိပက္ခနဲ့ဆက်နွယ်နေတဲ့ရုရှားနိုင်ငံသားတချို့နဲ့အစိုးရအရာရှိတချို့ရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကပိတ်ဆို့ထားခဲ့ပါတယ်။အရေးယူမှုဖြေရှင်းမှုတွေမရှိဘဲသတင်းတော့တွေတပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လာရင်အီရန်နိုင်ငံဟာကမ္ဘာပေါ်မှာဒီလိုဖြစ်ရပ်အများဆုံးရှိတဲ့နိုင်ငံအဖြစ်ဆက်ရှိနေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တစ်ခုကပြောကြားလိုက်ပါတယ်။နယူးယောက်အခြေစိုက်သတင်းတော့များကာကွယ်ရေးကော်မတီ CPG အဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာအီရန်နိုင်ငံဟာ9နှစ်ဆက်တိုက်အခုလိုဆင်းရဲထိတ်ဆုံးမှရှိနေပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းအပြစ်ပေးအေးအေးယူခြင်းမရှိဘဲသတင်းတော့တွေတပ်ဖြတ်ခံရတဲ့ဖြစ်ရပ်ပေါင်းတရာလောက်ရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီလိုဖြစ်ရဒုတိယအများဆုံးရှိတဲ့ဆိုမာလီးယားနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ကသတင်းတောက်၄ဦးအသက်ခံခဲ့ရတဲ့အကြောင်းနဲ့သတင်းတောက်တွေဟာခြောက်ခြားစရာကောင်းလောက်အောင်ပြစ်မှတ်ထားခံရတယ်လို့အစီရင်ခံစာကဖော်ပြထားပါတယ်။တပ်ဖြတ်မှုပေါင်း28ခုကိုလူတစ်ယောက်တည်းကကျူးလွန်ခဲ့တာရှိတဲ့အကြောင်းလည်းဖော်ပြပါတယ
်။အခွန်ပေးဆောင်မှုပြက်ကွက်ကြောင်းပြစ်မှုထင်ရှားတဲ့အထက်အီတလီဝန်ကြီးချုပ်ဟောင်းဆီလ်ဗီယိုဘာလူစကိုနီအနေနဲ့ ဖျားကြောင်တစ်ခုကဖွင့်ထားတဲ့လူအုံမှာရှင်းနှစ်တနှစ်လုံးလောအပေးဖို့အီတလီတရားရုံးကစင်ကြက်ချလိုက်ပါတယ်မစ္စတာဘာလူစကိုနီအနေနဲ့မီလန်မြို့ပြည်ပမှာရှိတဲ့လူအုံတက်ကြီးရွယ်အိုတွေနဲ့အတူနေထိုင်တာနောက်ဖျားကြောင်ကိုခေါ်သွားပေးတာစာရတွေကိုတစ်ပတ်မှအနည်းဆုံး၄နာရီလောက်ဆောက်ပေးရမှာဖြစ်ပါတယ်ဝင်ကြီးချုပ်ဟောင်းအနေနဲ့လွှတ်တော်တဲ့ဝင်ခွင့်မရှိသလိုရွေးကောက်ပွဲလည်းဝင်ပြောင်းခွင့်မရှိပါဘူး။ဒါပေမဲ့သူ့အနေနဲ့ရွေးကောက်ပွဲမဲဆွယ်စီယုံပွဲတွေမှာပါဝင်နိုင်ပြီးရောမမျိုးကိုလည်းအကန့်အသတ်နဲ့တွားရောက်လဲပတ်နိုင်မှာဖြစ်ပါတယ်။အခုပေးဆောင်မှုပြက်ကွက်မှုနဲ့ဒီမစ္စတာဘာလူစကိုနီကိုတရားရုံးကမနေ့ကထောက်တန်း၄နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာလူမှုရေးလုပ်ငန်းတစ်နှစ်သာလုပ်ဖို့ပြစ်ဒဏ်ကိုလျှော့ချပေးလိုက်ပါတယ်ရှင
်။ထိုင်တန်ရောက်တဲ့နေ့ကိုကိုဇော်ဝင်းလိုက်နဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်ကချင်ပြည်နယ်ဗမောခရိုင်မိုးမောက်လွယ်ကျဲကားလန်တဝိုက်မှာဧပြီလ16ရက်နေ့ဒီကနေ့မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့အကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်မြန်မာစစ်တပ်ဘက်က120မမလက်နက်ကြီးတွေနဲ့ဒီကနေ့ပစ်ခတ်ခဲ့လို့ KIA စခန်းငယ်တစ်ခုလည်းလက်လွတ်ခဲ့ရတယ်လို့အဲ့ဒီနယ်မြေကိုရောက်ရှိနေတဲ့သူက VOA ကိုပြောပါတယ်။ KIA ဘက်ကတော့စီရေးအရှိန်ရှော့ဖို့ဆွေးနွေးနေတဲ့ကြားကတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွေ့ယုံကြည်မှုရော့ကျလာတယ်လို့လည်းပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်အတွင်းမှာဧပြီလ10ရက်နေ့ကစပြီးမြမအစိုးရတပ်တွေနဲ့ KIA ကချင်လွတ်မြောက်ရေးတပ်တွေကြားနယ်မြေစိုးမိုးရေးတိုက်ပွဲတွေဆက်ဖြစ်နေပြီးအခြေအနေတွေကတင်းမာနေဆဲဖြစ်ပါတယ်။ဧပြီလ16ရက်နေ့မနက်ပိုင်းမှာတော့ဗမော်ခရိုင်မိုးမောက်နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းမြမဘက်ကလက်နက်ကြီးတွေနဲ့ဒလဇက်ပစ်ခတ်နေကြောင်း KIA စခန်းတစ်ခုလည်းကျသွားတဲ့အကြောင်းအဲ့ဒီနေရာမှာရှိနေတဲ့ Al Jazeera သတင်းဌာနအတွက်သတင်းယူနေတဲ့ဦးကျွန်းဆန်လင်းကပြောပြပါဗျ။
ဟိုတိုက်ပွဲအကြီးကြီးပြန်ဖြစ်နေဒီနေ့ပြစ်တာကတော့သူတို့ဟိုကြောက်စခါနေပြီးတော့ဒီဘက်ကိုပြစ်တာပေါ့သူတို့120နဲ့တော့ညံ့ညောက်ဖြစ်တယ်လွယ်ချေလွယ်ချေလမ်းမှာမှာဖြစ်နေတယ်အဲဒီနေ့အကျဆုံးကတော့ KIA စခန်းခုဆုတ်ပေးလိုက်တယ်ပေါ့သူတို့ကစရင်တော့မဟုတ်ဘူးအခုဆုတ်ပေးလိုက်တာပို့စေးပေါ့အသေးပို့အသေးလေးပေါ့နော်အဲအဲ့နေရာလေးဆုတ်ပေးလိုက်ရ
ကချင်လွတ်မြောက်ရေးအဖွဲ့ရဲ့အတွင်းရေးမှူးဒေါက်တာလကြာကတော့ကချင်ပြည်နယ်အတွင်းမှာထိုးစစ်ဆင်မှုတွေပြင်းထန်လာတဲ့အတွက်တတိုင်းပြည်လုံးအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေလုပ်နေပေမဲ့လည်းယုံကြည်မှုတွေတော့ထိခိုက်မှုတွေရှိတယ်လို့ဆိုပါတယ
်။ဘာကွန်မလတ်တချင်းရဲ့ယုံကြည်မှုမှာတော့ထိခိုက်မှုရှိတာပေါ့။အစီရင်ရှင်လျှော့ဖို့လို့ဒါကိုပဲပြောနေကြတယ်လေအားလုံးအစီရင်ရှင်လျှော့မယ်ပြောတာလက်မမထိုးနိုင်သေးတဲ့အချိန်မျိုးသိခင်ပတ်ကြတော့အစီရင်ရှင်လျှော့ဖို့ဟိုချင်းချင်းပြည်သူကလျှော့ဖို့ဦးကြီးမှုတည်ဆောက်မှုကိုမြင့်တင်ကြဖို့အဲ့ဒါပြောနေကြတာပဲဒါပဲလို့ဖြစ်ဖြစ်လာတော့ဆင်းရဲတော့တူတူတူလာရပါရှိတယ်။တမားရီတော်များများတမားရီတည်ရင်နေသူတို့ဆင်းရဲကတော့တစ်ခုလုံးဒီနေ့တစ်ခုလုံးနဲ့မရှိရင်သူတို့များပါလေ။ကျွန်တော်တို့ကိုယ်စလေဟိုသူဦးစီးချုပ်ဘုရုကမအတူကြဘုရုကြီးမျိုးစုတို့ပြောကြဆူကြတယ်လို့အဲ့ဒါတော့သိရတယ်။
အခုလိုမျိုးနယ်မြေစိုးမိုးရေးတွေလုတ်တဲ့အခါမှာလက်နက်ကြီးတွေအသုံးပြုလာတာနဲ့ပတ်သက်လို့တော့ဦးဂျွန်ဆန်လင်းကလည်းသူ့ရဲ့အမြင်ကိုပြောပြပါဗျ။
လက်နက်ကြီးတိုက်တယ်ဆိုတာကတော့သူတို့ကလည်းဆိုနေမီရှင်းနေတယ်ဆိုတော့သူတို့တက်ချင်တဲ့နေရာအဖြစ်ကိုဟိုရေချက်အစ်တနေရာအဖြစ်သူတို့ကအဲ့နေရာမှာ KIA ထိုင်လို့မရအောင် KIA တကယ်လို့ KIA ပို့ရှိတယ်ဆိုလို့ရှင်လည်းအဲ့နေရာကိုလက်နက်ကြီးနဲ့လှမ်းပစ်တယ်ဗောလက်နက်ကြီးနဲ့လှမ်းပစ်လို့ KIA ဆုတ်သွားလို့ရှင်အောက်ခြေတက်ကချင်းများချင်းလင်းတက်ရဲ့နေရာနေပြီးတော့အဲ့ဒီဗောခါလာရခမရီအဲ့နေသူတို့တက်တာရှိတယ်တချို့ဟာကမပခတာလောက်ခံဗောနော်ဒီဘက်မှာရှိတချို့ကျတော့အဲ့ဘက်ကျတော့တမရှိရှိလောက်ခံမှာသူတို့လောက်ခံတက်တရနေပြီးတော့အတင်းဟိုပိုက်တာရှိတယ
် KIA ဘက်ကလည်းမြန်မာဘက်ကနေလာတဲ့ရင်တန်းတွေကိုခြုံခိုတိုက်ခိုက်မှုတွေမိုင်းတွေနဲ့တိုက်ခိုက်မှုတွေလည်းရှိနေတာပါကချင်ပြည်နယ်တွင်ကိုစစ်အင်အားဖြည့်တင်းပို့လာတဲ့ရင်တန်းတွေကိုတိုက်ခိုက်ခဲ့ရမှာဒီကနေ့မနေ့ပိုင်းမှာလည်းတိုက်ခိုက်မှုတွေရှိရလို့သိရပါတယ
်ဒီသာမိုင်းဆိုတော့ကျွန်တော်ကြည့်တာတော့သူတို့ကားရနာဟိုစစ်ကားတော့စစ်ရင်တန်းတော့လေတနေရာရောက်လို့ရှိရင်သူတို့နှစ်နာရီလောက်မောင်းမိသူတို့တနေရာနားကြတာမျိုးရှိတယ်လေအဲ့ဒီနားရတယ်သူတို့ကျွန်တော်ကြားတော့တော့ထိုင်ပြီးလို့နှိပ်လိုက်တယ်ကြားတာပဲအဲ့လိုမျိုးကြားတာရှိတော့ရှိတယ်ဘာလို့ဆိုတော့စစ်ကားသူတို့တက်လာလို့ရှင်အတွဲလိုက်တက်လာတယ်တလာခါကြတဲ့ဇီးကြီးလို့ရှင်နောက်တစည်းရလေဟိုထိခိုက်မှုတော့ရှိရပါဘူးဆက်သွားလို့မရတော့ဘူးအဲ့လိုမျိုးပြန်ဆုတ်ပြန်ရှင်းအဲရှေကားရှိတဲ့ဟာတွေကိုပြန်ဖယ်တဲ့ဆိုတော့သူတို့ကြံ့ကြာမှုတွေနောက်ပိုင်းရင်ဆိုင်တိုက်ပွဲတွေကတော့ဖြစ်လာနိုင်တာပေါ့
မြန်မာညဉ့်ဉျေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့တကြံကာလဖြစ်တဲ့အတွက်ဆက်သွယ်လို့မရခဲ့ပါဘူး KIA ဘက်ကတော့မြန်မာအစိုးရဘက်ကညဉ့်ဉျေးဖော်ဆောင်ရေးလှုပ်ဆောင်နေသူတွေကိုအကြောင်းကြားထားပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ဆိုပါတယ် ကချင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားအပြစ်ခတ်ရဲစဲဖို့MBC မြန်မာညဉ့်ဉျေးစင်တာနဲ့ဆွေးနွေးပွဲတွေမှာအဓိကဦးဆောင်ပါဝင်နေတဲ့ KIA ကချင်တပ်ဖွဲ့ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကတော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်ဒီကနေ့ဗိုလ်တပ်နေ့မှာတော့ဝါရှင်တန်မြို့ဂျင်ဟော့ကင်းတပ်ကတော် CSIS မဟာဗျူဟာနဲ့နိုင်ငံတကာရေးရဌာနမှာကျင်းပမဲ့ဆွေးနွေးပွဲကိုဗိုလ်ချုပ်ကွမ်မော်ကရှင်းလင်းဆွေးနွေးမှာဖြစ်တယ်ဆိုပြီး CSIS ကထုတ်ပြန်ထားပါတယ်ရှင်
ထိုင်းချေဆိုင်VOA သတင်းထောက်မအေးအေးမှာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေအပေါ်မှာမြန်မာအစိုးရနဲ့ဒီတိုင်းရင်းသားအဖွဲ့တွေကဘယ်လိုတုံ့ပြန်ကြလဲဆိုတာကိုကြည့်ကြရအောင်ပါ ကချင်ပြည်နယ်တွင်းကအစိုးရဓာတ်တွေနဲ့ကချင်တပ်ဖွဲ့တွေတိုက်ပွဲတွေပြန့်ဖြစ်နေတဲ့အပေါ်မှာတပ်နေရာချထားရေးသတ်မှတ်နယ်မြေမခွဲခြားနိုင်သေးခင်မှာနှစ်ဖက်သဘောတူထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့အထူးပဲအရေးကြီးတယ်လို့သမ္မတပြောခွင့်ရကပြောပါရတယ်။တပြည်လုံးအတိုင်းအတာနဲ့အပြစ်ရရေးလက်နက်ကင်တွေနဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ကြိုးပမ်းနေခြင်းအခုလိုတိုက်
ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပေးပါမယ်ရှင်
သမရဦးသိန်းစိန်ရဲ့လမ်းညွန်ချက်နဲ့တတိုင်းမြလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရညီညာရေးဖော်ဆောင်ရေးအဖွဲ့တို့နှစ်ဖက်သဘောတူအပြစ်ခတ်ရက်စရေးမူကြမ်းကိုရေးဆွဲပြီးတော့မူပေါင်းနဲ့အတီးပြုတ်ချမှတ်နိုင်မှုလှုပ်ဆောင်နေကြချိန်မှာပဲအခုလိုမျိုးတိုက်ပွဲတွေဖြစ်ရတာကသက်ဆိုင်ရာဒေသတွေမှာတပ်နေရာချထားရေးနည်းမြေတရားဝင်မသတ်မှတ်ခင်မှာပဲနှစ်ဖက်သဘောတူထားတဲ့စီကံချက်တွေကိုမလိုက်နာလို့ဖြစ်တယ်လို့သမရပြောခွင့်ရလည်းဖြစ်ဒုပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဥယျာထွတ်ကပြောပါတယ်ဒီ
ပြစ်ခတ်ရက်စရေးကိုဘိန်းဘိန်းမှုဆိုတာကနှစ်ဖက်လုံးကအချိန်လိုက်နာဖို့လိုတာပေါ့တော့ကချင်ပြည်နယ်မှာကတော့တောင်ချင်းကောက်ယူနေတဲ့အချိန်တွင်းမှာကျွန်တော်တို့ကလည်းတောင်ချင်းကောက်တဲ့အဖွဲ့တွေကိုတားမြစ်ခဲ့တာတွေရှိတယ်ခံတားခဲ့တာတွေရှိတယ်အဲ့လိုတဲ့နေရာတွေကလည်းတကယ်တော့ KIA နေရာမူလ KIA နေရာမဟုတ်ဘူးတမတော်ကလှုပ်ရှားတဲ့နေရာတွေကိုဝင်လာပြီးတော့မှသူတို့ကအဖွဲ့ငယ်တွေဝင်လာပြီးတော့တားမြစ်တာတွေဖြစ်ခဲ့တယ်အဲ့ဒါကအဲ့လိုတားမြစ်ရုံတွေမဟုတ်ဘဲနဲ့တောင်ချင်းကောက်ရေးကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတယ်တမတော်ကအရာရှိတွေအဲ့စစ်တီတို့ချောင်းမြောင်းပြစ်ခတ်တဲ့အတွက်ကြောင့်မလို့ပုံမှုတူကြဆုံးခဲ့ရတာရှိတယ်။နောက်တစ်ခါတစ်ခိုးတဲ့အတွက်ဟိုနေဆက်ဂိတ်တွေဖွင့်သွားမှတစ်ခိုးထုတ်တဲ့ဟာတွေဝင်လုလာတာတွေရှိတယ
်။ကချင်တပ်တွေနဲ့မြန်မာစစ်တပ်ကြားအခုလိုတိုက်ခိုက်မှုပြန်လည်ဖြစ်ပွားနေတဲ့အပေါ်ဒေသတွင်းငြိမ်းချမ်းရေးဖော်ဆောင်နေတဲ့အကျိုးညှိနှိုင်းရေးအဖွဲ့တွေကနေတစ်စစ်ညှိနှိုင်းကြိုးပမ်းသွားမယ်လို့သမရပြောခွင့်ရကဆိုပါတယ
်။ဒီလိုဖြစ်ပြီဆိုရင်တော့အောက်မှာကျွန်တော်တို့ technical team တွေရှိတယ်လေ။အော်ဒီအကြောင်းအရာတွေကိုကျွန်တော်ပြန်ညှိရမှာပေါ့။ကိုကျွန်တော်ပြောလို့တော့အောက်မှာတကယ်တည်းလိုက်နာတယ်အောက်မိမိတပ်ဖွဲ့တွေကိုထိမ့်သိမ့်နိုင်နေဆိုရင်ဟိုမှာကျွန်တော်တို့ကရင်ပြည်နယ်တို့မွန်ပြည်နယ်တို့ကယားပြည်နယ်တို့ရဲ့အတွေ့အကြုံအဆုံးဒီလိုမျိုးဖြစ်စရာအကြောင်းမရှိဘူးပေါ့ဒါဆိုတော့ခုနလိုနေမြေကျော်လာပြီးတော့၎င်းစင်းလောက်တာမျိုးတွေကိုနောက်ချက်တာမျိုးတို့တစ်ခိုးတဲ့ကိစ္စတွေကိုပြည်ပွက်တာမျိုးလို့ဆိုတော့တတ်မတော်ရယ်မိမိနေပြည်တယ်မှာတရားဥပဒေစိုးမိုးဖို့တာဝန်ရှိတော့ကျွန်တော်တို့ဝင်ရှင်းရတာပေါ့ဒါပေမဲ့တော့ကျွန်တော်တို့ပြည်လောက်တော့မရှင်းငင်မှာတော့သူတို့ကိုထွက်သွားဖို့ပြောလာရင်ရှိတယ်ဒါပေမဲ့အဲ့လိုမျိုးအောက်ချင်းတက်ဖွဲ့တွေကမလိုက်နာတော့ဝင်လာတဲ့ခါမှာနှစ်ဖက်တီးတွဲမှုတွေဖြစ်တာမျိုးတွေရှိတာပေါ့
အခုလိုမျိုးကချင်ဘက်မှာတိုက်ပွဲတွေပြန်ပြီးဖြစ်နေတဲ့အတွက်တနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီဖို့ကြိုးပမ်းနေတာကိုဘလို့အကျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့မိကွန်ပေါ်တော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဥဆောင်ဆွေးနွေးနေတဲ့ဘုံမူကြီးခေါ်ကကအခုလိုပြောပါတယ
်တိုက်ပွဲတို့လိုပြင်းထန်နေဆိုရင်တော့အခုသွားနေတဲ့ဒီလိုဆွေးနွေးရေးပေါ့တနိုင်ငံလုံးပြစ်ခတ်ရစေးရေးပေါ့အဲ့ဒီမှာလည်းပဲသွားပြီးတော့ထိခိုက်မှုရှိနိုင်ပါတယ်အဲ့ဒီထိခိုက်မှုဘလောက်တိုင်းတာရှိမလဲဆိုတာတော့ကျွန်တော်တို့မကြခင်မှာအစီဝေးထိုင်ကြမယ်လေကျွန်တော်တို့ညညွတ်သွားတိုင်းမှာလူမျိုးများဖက်ဒရယ်ကောင်စီပေါ့ UNFC ကလည်းထိုင်မယ်ညီနိုင်ရေးလုပ်နေတဲ့ NCCD အနေနဲ့လည်းထိုင်မယ်ထိုင်ပြီးတော့ပြန်သုံးသပ်မဲ့သဘောရှိတာပေါ့နေပြင်းတိုက်ပွဲတွေကိုဘလို့လျှော့နိုင်မလဲဘလို့ရပ်ဆိုင်းနိုင်မလဲပေါ့
ကချင်တပ်တွေနဲ့မြန်မာတပ်တွေကြားစစ်အင်အားတိုးချဲ့နေတာတွေနယ်မြေတွင်ဒီစစ်ရေးတင်းမာမှုတွေဖြစ်နေတာနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခွန်ဦးကကတရားဝင်နယ်မြေမတက်မှတ်နိုင်သေးခင်မှာဖြစ်နိုင်တဲ့စစ်ရေးအခြေအနေတွေအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံလုံးပြစ်ခတ်ရစေးစာချုပ်လို့မဖြစ်ခင်မှာတမတော်ဘက်က
ဒီရင်အနေထားပေါ့လေရမှန်သလောက်ယူခြင်းလေရမှန်သလောက်တိုးချဲ့ထားခြင်းလေရမှန်သလောက်ချိန်ချုပ်ထားခြင်းလေအိပ်ဘောတော့ရှိတယ်လေတူတယ်တချံကာလအတွင်းမှာပဲတိုက်ပွဲတွေပြင်းထန်နေလို့နှစ်ဖက်အကြဆုံးရှိခဲ့တဲ့အပေါ်တမရပြောခွင့်ရကအခုလိုဆိုပါတယ်ကျွန်တော်လည်းတမရသားဘွားမှာဖြတ်တန်းခဲ့တာပေါ့ဗျာဒီလိုမျိုးတကြံကအချိန်ခါမှာတော့ကျွန်တော်လည်းကျန်တဲ့ပြည်သူတွေလိုပဲမိသားစုနဲ့အေးတ냥ပြ တော့တကယ်တော့ဒီလိုထားဆောင်တဲ့ကြောင့်လို့ကျွန်တော်ရဲဘော်တွေသက်ပြေးရတဲ့ပုံမှာလည်းဒါကျွန်တော်စီမံကောင်းဖြစ်ပါတယ်။တစ်ဖက်ကအဲ့လိုဂျာမန်နေထိုင်စားပေါက်ထိဒုက္ခရောက်တဲ့ပြည်သူတွေရောနောက်ဆိုတမလိုက်ကျိုးသူပေါ်ပြာ KIU ဘက်ကရဲဘော်တယောက်ကြာရင်လည်းကျွန်တော်တိုင်းပြည်တွေဆုံချုံတာပဲ။ဒါမှမဟုတ်ကျွန်တော်တို့ကတော့ကိုတက်ဖွဲ့တွေကိုထိန်းထိန်းသိမ်းသိမ်းလုပ်ပြီးတော့မှဟဲ့လားဒီခါရစေယအကောင့်တွေဖော်နေလို့ပဲ KIU ကိုတိုက်တွန်းနေမှာ
။ဧပြီလ10ရက်နေ့ကနေစတော့ကချင်းပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေပြန်ပြီးပြင်းထန်လာနေလို့ကချင်းပြည်သူတွေဟာစစ်ဘေးရန်ကနေအိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်နေကြရတယ်လို့ကချင်းတပ်စခန်းတချို့မိရှို့ဖျက်ဆီးခံရတယ်လို့အစိုးရတပ်တွေရဲ့ရင်နှန်းတွေလည်းအတိုက်ခိုက်ခံနေရပါတယ်။ကချင်းပြည်နယ်မန်စီမြို့နယ်ဗမော်မြို့နယ်နဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ဘက်မှာစစ်ရင်အားတိုးချဲ့ချထားမှုတွေရှိပြီးနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်နေကြတာဖြစ်ပါတယ်ရှင်
။မဆုမစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလူ့ဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးငယ်အိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la ne po lo khak khae da ba ka cha le ma ni ni ya da ba ka cha le ko win de sha ni ya da ni ba pa sa ma ya yaung sha da ma na pai ho zee bo yaung sha da
myama ne naing ga na ga mwe ye chi ye zee kwe a lou kai ne a khwen lan a ba win si bwa ye san ya a che ni phit pyet dwe ko a pat sin tanin la ni nya bet ma si bwa ye kan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ရှင်။အခုကတော့ဒီမကြာခင်မှာစတင်မဲ့ American သမ္မတ Obama ရဲ့အာရှခီးစဉ်ကိုပြောပြပေးခြင်းပါတယ်။American သမ္မတ Obama ရဲ့အာရှဒေသတပတ်ကြာခီးစဉ်ကိုရှေ့သတင်းပတ်အင်ကာနေ့မှာစတင်ဖို့ရှိတာပါ။ဂျပန်၊တောင်ကိုရီးယား၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုတွားရောက်မဲ့ဒီခီးစဉ်အတွင်းမှာဒေသအတွင်းမဟာမိတ်နိုင်ငံတွေကို American အပေါ်ယုံကြည်စိတ်ချမှုတွေပို့ပြီးခိုင်မာလာအောင်တိုက်တွန်းသွားနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ VOA အင်ပီရိုသတင်းတောက် Louis Ramirez ရဲ့သတင်းကိုဦးတန်းလွင်ထွန်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်။သမ္မတ Obama ရဲ့အာရှခီးစဉ်မှာတရုတ်နိုင်ငံမှာပါပေမဲ့အရှိနဲ့တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့ပိုင်းနဲ့အငင်းပွားမှုပြဿနာတွေကြောင့်တရုတ်နိုင်ငံအရေးကိုဆွေးနွေးကြဖို့တော့ရှိနေပါတယ်။အမေရိကန်စစ်တပ်အတွင်းဘတ်ဂျက်လျှော့ချမှုတွေလုပ်နေတာမို့အာရှမဟာမိတ်နိုင်ငံတွေကိုဂရိကူရဲ့အတိုင်းအမေရိကန်ကကူညီနိုင်ပါတော့မလားဆိုတာကိုမဟာမိတ်နိုင်ငံတွေကပူပန်နေတဲ့သဘောရှိပါတယ်လို့ Heritage Foundation ရဲ့လေ့လာသုံးသပ်သူ Bruce Klinger ကပြောပါတယ်။
President Obama will give Obama ကတော့အမေရိကန်မှာဒေတာတွေမဟာမိတ်တွေကိုစီးရရအကူအညီပေးနိုင်တဲ့အစွမ်းအစရှိပါသေးတယ်။ကူညီမှာပါလို့ပဲပုံမပြည့်ပြောမှချင်းသိပါတယ်ဒါပေမဲ့အမေရိကန်ရဲ့ဘဏ္ဍာရေးအခြေအနေကိုလည်းသိနေကြတော့တစ်ဖက်ကတကယ်တမ်းစိတ်ချလက်ချယုံမယုံတော့မပြောနိုင်ပါဘူ
းဒီခီးစဉ်မှာဂျပန်တောင်ကိုရီးယားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပါဝင်ပါတယ်ဒီနိုင်ငံတွေအားလုံးဟာတရုတ်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေပါအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂါမကြာခင်ကတရုတ်နိုင်ငံကိုရောက်ရှိစဉ်ကတော့တရုတ်နိုင်ငံကိုအမေရိကန်ကရန်သူလိုမမြင်ပါဘူးလို့ပြောကြခဲ့ပါတယ်ဒါမှလည်းစစ်ရေးတိုးမြင့်မှုတွေလုပ်နေတဲ့တရုတ်နိုင်ငံကိုအန္တရာယ်အလားအလာတစ်ခုအဖြစ်အမေရိကန်ကရှုမြင်ထားတာတော့အမှန်ပါပဲ။စီးရီးယားမှာပြဿနာတွေဖြစ်နေပေမဲ့ဝင်ပြီးဆောင်ရွက်ပေးခဲ့ခြင်းမရှိမှု။ယူကရိန်းကိုစစ်ရေးအရာထိထိရောက်ထောက်ခံပံ့ပိုးပေးမှုတွေမလုပ်ပေးသေးခြင်းစတာတွေအရာဆိုရင်လည်းအမေရိကန်တွေဟာတကယ်အရေးဆိုရင်သူတို့ကိုကူညီကာကွယ်ပေးပါမလားလို့အာရှမဟာမိတ်နိုင်ငံတွေကတန်တရားရှိနေကြပါတယ်လို့ New American Security ဌာနရဲ့အာရှရေးသုံးသပ်သူ Ili Ratnaw ကပြောပါလား
။questions about
Syria and Ukraine ma phit ni ya de lo chi bi America ye oza ne lut kai nai mu de paw tor le pu ban pyo sin mu de chi ni ba အခုခီးစင်မှာတော့အာရှဒေသကြီးမှာအမေရိကန်အနေနဲ့ခိုင်ခိုင်မာမာတန်တိရန်ချတာလည်းရှိပါသေးတယ်ဆိုတာသမ္မတအိုဘားမားအနေနဲ့ရှင်းရှင်းလင်းလင်းပြသနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့
်ဒါဟာဒီခီးစင်မှာသမ္မတအိုဘားမားပထမအဆုံးရောက်ရှိသွားမယ်ဒေသတွင်းအဓိကမဟာမိတ်ဂျပန်နိုင်ငံအတွက်အထူးအရေးကြီးပါတယ်ပစိဖိတ်ဒေသတွင်းကုန်သွယ်ရေးသဘောတူညီချက်တွေအများဆုံးရဖို့လည်းအဲ့ဒီမှာဆွေးနွေးဖို့ရှိပါတယ်ဒုတိယလက်ပတ်မဲ့နိုင်ငံဖြစ်တဲ့တောင်ကိုရီးယားမှာလည်းကုန်သွယ်ရေးအပြင်မြောက်ကိုရီးယားအရေးကိစ္စကိုလည်းဆွေးနွေးမှာပါ20ရာစုအစောပိုင်းအတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ထားခဲ့စဉ်ကဂျပန်တွေရဲ့ရက်ဆက်ကြမ်းကြုတ်ခဲ့မှုတွေအတွက်တင်းမာနေသေးတဲ့ကိုရီးယားဂျပန်ဆက်ဆံရေးအခြေအနေကိုလည်းပြေလျော့သွားအောင်ကြိုးပမ်းပေးဖို့ရှိပါတယ်အဲဒီနောက်မှာတော့မလေးရှားနိုင်ငံမှာသမ္မတအိုဘားမားဟာ1966ခုနှစ်နောက်ပိုင်းမလေးရှားကိုပထမဆုံးလဲပတ်မဲ့အမေရိကန်သမ္မတဖြစ်ပါတယ်သမ္မတအိုဘားမားဒီခီးစင်မှာနောက်ဆုံးသွားရောက်မဲ့ဖိလစ်ပိုင်မှာတော့အမေရိကန်အမြဲတမ်းတပ်စခန်းတွေကိုပြီးခဲ့တဲ့10ခုနှစ်ကျော်ကလေးကပိတ်ထားခဲ့ပြီးဖြစ်ပေမဲ့အခုနောက်ပိုင်းမှာတော့လေရင်တွေစစ်သမောတွေနဲ့တပ်ဖွဲ့တွေအလှည့်ကျပြန်ချထားဖို့အရေးကိုညှိနှိုင်းနေတာဖြစ်ပါတယ်ခင်ဗျာ
။ဦးတန်းလွင်ထွန်ပြောပြခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုကတော့ဒီကနေ့မြမရွရအတာတကြံရဲ့နောက်ဆုံးနေ့အတက်နေ့ဖြစ်လို့တော်ရရှင်တို့နားဆင်ဖို့တကြံနှုတ်ဆက်တေးသချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါမယ်ရှင်။တေးရဲဥပိုခင်ရဲ့နှုတ်ခွန်းဆက်ဆိုတဲ့တေးသွားကိုတော့တကြံမင်းသားကြီးစော်ဝမ်းကတည်ဆိုထားတာပ
ါ။ဟာဝဲစင်နာစီရတဲ့တော်တာရှင်တွေရဲ့တော်စွင်ခွဲကြီးဆိုကြတဲ့မြို့မှာတင်းကားတကယ်သာသာသူခွဲစရာတွေပိုတဲ့စိတ်ကြီးစီပွဲညမောင်းမဲ့ပြောင်းမဲ့နှုတ်ခွန်းဆက်ပါလေ
ဆိုထားတဲ့နှုတ်ခွန်းဆက်ဖြစ်ပါတယ်ရှင်။တောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းအတွဲငြိမ်းချမ်းပြီးတာယာပြည်စုံနဲ့နှစ်သက်ဖြစ်ကြပါစေကြောင်း VOA ဝမ်းတော်သူဝမ်းတော်သားများကဆန္ဒပြုပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ကျမ်းမာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။ဒီအစီအစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍတို့ကိုနားဆင်ကြရပါမယ်ရှင်။
From the distant perspective of Washington, D.C., the biggest obstacle I see is the conflict.
Brookings Institute ကအကြီးတန်းပညာရှင် Lex Raphael ရဲ့မြန်မာပြည်ပြင်ပြောင်းလဲရေးအပေါ်သုံးသပ်ချက်ပါအပတ်စဉ်မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရအောင်ပါရှင်အခုကတော့မြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါပါမိုင်းအင်ခန်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကအခုညီတင်ဆက်ထားပါတယ်ရှင
်မြန်မာနှစ်တကူအခါတကြံနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်အခါတကြံကာလမတန်မီကလေးကဒကြံတွင်လွန်ခဲ့တဲ့ပျော်ရွှင်မှုတွေနဲ့ပတ်သက်ပြီးတော့သတိပေးဆောင်မတွေနဲ့ဒကြံကာလလုံခြုံရေးဆိုင်ရာသတင်းအချက်အလက်တွေကိုဂျာနယ်တွေမှာသတင်းအဖြစ်ဖော်ပြခဲ့ကြပါတယ်။ဒါ့အပြင်အခုနှစ်အခါဒကြံဟာထိုင်းနိုင်ငံမှာနိုင်ငံရေးမငြိမ်မသက်မှုတွေဖြစ်နေတာကြောင့်လဲကမ္ဘာလှည့်ခီးသွားတွေကပိုးပြီးတော့စိတ်ဝင်စားခဲ့ကြတယ်လို့လဲဆိုကြပါတယ်။နှစ်စဉ်နှစ်တိုင်းအလတ်ရက်ရှိဖြစ်တဲ့ဒကြံမှာသတင်းစာဂျာနယ်လိုက်တွေကရန်နာထားပြီးအွန်လိုင်းသတင်းစာမျက်နှာတွေပေါ်မှာတော့အခါဒကြံဓာတ်ပုံသတင်းတွေကိုဝေဝေဆာဆာဖော်ပြနေတာကိုတွေ့ရပါတယ်။နောက်ထပ်တင်ပြလိုတဲ့အကြောင်းအရာကတော့မကွေးမြို့က DVB သတင်းတော့ကိုဇော်ဖီခေါ်ကိုတူရတက်တင်တဲ့ကျောင်းသားမိဘတဦးတို့ထောင်နှံတနစ်စီပြစ်ဒဏ်ချမှတ်ခံရတဲ့အဖြစ်ပဲဖြစ်ပါတယ်။2012ခုနှစ်ဩဂုတ်လအတွင်းမကွေး DVB သတင်းတော့ကိုဇော်ဖီနဲ့ကျောင်းသားမိဘတို့ဟာပညာရေးမှုရုံးကိုသွားပြီးတော့ဂျပန်နိုင်ငံလိလာရေးကိစ္စနဲ့ပတ်သက်လို့မေးမြန်းမှုတွားရောက်ခဲ့တဲ့ကိစ္စကိုပိုင်နဲ့ကျူးလွန်မှုနဲ့ဝတရားနှောက်ယှက်မှုစတဲ့အမှုနှမှုနဲ့တရားစွဲဆိုခဲ့တာပါ။အခင်းဖြစ်ပေါ်တဲ့အချိန်ကစာပေစီစီရေးမရုပ်သိမ်းမီရပ်ပိုင်းအလိုကာလသတင်းမီဒီယာဖြေလျှော့မှုတိတိကျကျမလုံဆောင်မီကာလကဖြစ်ပါတယ်။သတင်းတော့ကမေးမြန်းမဲ့သူမရှိတော့ဖြေကြတဲ့စီးရဲမှကိုဓာတ်ပုံရိုက်လိုက်တာကြောင့်ပညာရေးမှုကနေတရားစွဲဆိုခဲ့တာဖြစ်ပါတယ်။တနစ်ခွဲကျော်အကြာမှစီရင်ချက်ချမှတ်ရမှာပုံမှန်နှစ်ခုနဲ့ထောင်နှံစီရင်လိုက်တာကြောင့်သတင်းမီဒီယာနယ်ပယ်မှာသတင်းအချက်လက်ရယူခွင့်နဲ့ပတ်သက်လို့ချင်းချောက်မှုတွေပြန်လည်ပြင်းထန်လာတဲ့အရေးလက္ခဏာဖြစ်ရှုမြင်နေကြပါတယ်။ဒါနဲ့ပတ်သက်လို့ကိုစော်ဖေးရဲ့ရှေ့နေဖြစ်သူဦးသိန်းထွန်းကဌာနဆိုင်ရာတွေဟာဓာတ်ပုံရိုက်တာကိုကြောက်ရွံ့မှုကြောင့်အခုလိုတရားစွဲတာသာဖြစ်တဲ့အတွက်ဥပဒေအရပြစ်မှုမမြောက်ဘူးလို့မြင်တဲ့အကြောင်းသုံးသပ်ပါတယ်
ကျွန်တော်တို့ကဥပဒေအမြင်ကတော့ကျွန်တော်တို့ကတော့ဒါပြစ်မှုမမြောက်ဘူးပေါ့အဲ့တော့ဒါလေးဟိုဓာတ်ပုံရိုက်တယ်ကျွန်တော်တို့ကဟိုအပြောင်းလဲတစ်ခုပြောင်းလဲလာတဲ့အခါမှာဌာနဆိုင်ရာတွေကဒီဓာတ်ပုံတွေပါသွားရင်အထက်ကိုဖြည့်ရှင်းရမယ်ဓာတ်ပုံတွေမပါရင်လို့သူကကင်မရာကြောက်လို့ရှောင်သွားတယ်သူတို့ကကင်မရာကြောက်တာကိုကျွန်တော်တို့ကနေပြီးမှလိုက်နှောက်ယှက်တယ်လို့သူတို့ကဒီလိုဆွဆွဲလိုက်တာအမှားတော့သူတို့ကြောက်လို့တွေ့ပြီလားဥပဒေမြင်ကတော့ကျွန်တော်တို့ကဒါပြစ်မှုတရားမြောက်တယ်လို့ဖိတ်မယူဆဘူးပေါ့
အဲ့ဒီလိုသတင်းသမားတွေကိုတရားစွဲခံရထောင်ချခံရတာတွေနဲ့ပတ်သက်ပြီးတော့သုံးသပ်ကြည့်မယ်ဆိုရင်မကြခင်လပိုင်းလွယ်ကော်မျိုးကအမျိုးသမီးဇနီးတော်ကိုလည်းပိုင်နဲ့ကျူးလွန်မှုနဲ့ထောင်ချခံခဲ့ရတယ်လို့အခုဖြစ်ရမှာလဲပိုင်နဲ့ကျူးလွန်မှုနဲ့ပဲထပ်မံချမှတ်ခံခဲ့ရတာကြောင့်အတီးပြုတ်ပြီးကစားသတင်းမီဒီယာဥပဒေရဲ့အကျိုးတရားမှုအပေါ်မှာတန်တရာဝင်နေလာကြတာလည်းတွေ့ရပါတယ်သတင်းသမားတွေအတွက်ပိုင်နဲ့ကျူးလွန်မှုအသိရေးဖြတ်မှုနိုင်ငံတော်အကြီးအကျယ်ပြက်စီမှုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစီမှု electronic ဥပဒေစတဲ့တည်ဆဲဥပဒေတွေကသတင်းလွတ်လပ်ခွင့်ကိုအမှတ်ခံပေးနိုင်တယ်ဆိုတဲ့ယူဆကြတဲ့သတင်းမီဒီယာဥပဒေကိုလွှမ်းမိုးနေဦးမလားဆိုတာမေးခွန်းထုတ်เสียဖြစ်နေပါပြီ။ဒါအပြင်အခုလိုဖမ်းဆီးမှုကြောင့်မြန်မာပြည်ရဲ့ပြည်ပြင်ပြောင်းလဲမှုမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးမေးစရာတွေရှိနေပါတယ်လို့ DVB ရဲ့မြန်မာပြည်ဆိုင်ရာဗျူရိုချီဖြစ်တဲ့ဦးတိုးစွာလက်ကအခုလိုပြောပြပါရစေ
။အထူးသဖြင့်များပပပြီးအခုလိုရေးကြီးတဲ့အချိန်ကတွေပေါ့အထူးသဖြင့်တော့ယူဆပွဲပေါ့အဲ့လိုအချိန်မှာပြန်ပြီးတင်းတက်လာတာတွေကတော့ကျွန်တော်တင်နေကောင်းတဲ့အလားလားမဟုတ်ပါဘူး။ဒီရင်းကြည့်ပါရောဟိုမီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိလဲဆိုတာရေးကြီးတဲ့အချိန်မှာတိုင်းတာတဲ့စောင့်ကြည့်တတ်တယ်နော်။အဲ့လိုအချိန်မှာပို့ပြီးတော့တင်းတက်တဲ့ highlight map ကိုပြန်သွားရဆိုရင်တော့ကျွန်တော်တင်ပါတယ်ဒီပမာတီရဲ့ပြည်ပြင်ပြောင်းလဲနေပတ်သက်တဲ့
နောက်ဆုံးတင်ပြလိုတဲ့သတင်းကတော့ဧပြီလ10ရက်နေ့မနေ့နှစ်နာရီဝန်းကျင်မှာရန်ကုန်မန္တလေးအမြန်လမ်းမကြီးပေါ်မှာဖြစ်ပွားခဲ့တဲ့ရင်းနှီးတိုက်ပြီးမီးလောင်ခဲ့တဲ့သတင်းမှာရန်ကုန်မန္တလေးအဝေးပြေးလမ်းမကြီးရဲ့116မိုင်ကျော်မှာတောင်ကြီးကနေရန်ကုန်ကိုသွားတဲ့တောင်ပြတန်းခီးတဲ့ရင်ကားနဲ့အင်စည်းကားငယ်တို့တိုက်မိရာကနေမီးလောင်ကျွမ်းခဲ့ပါတယ်အဲ့ဒီလိုမီးလောင်မှုကြောင့်စုစုပေါင်း12ဦးသေဆုံးခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြတာကိုတွေ့ရပါတယ်။ကျန်တဲ့အပြင်းထန်ဒဏ်ရာရခဲ့တဲ့ခီးတွေကိုတော့ဖြူးဆေးရုံကိုပို့ဆောင်ထားရတယ်လို့တာဝန်ရှိသူတွေရဲ့ပြောစကားနဲ့ရေးသားခဲ့ကြပါတယ်။ အခုလိုအဝေးပြေးလမ်းမကြီးပေါ်မှာကားတိုက်မှုကြောင့်တေဆုံးခဲ့ရတဲ့အထက်မှာဒီတစ်ခေါက်ကားတိုက်မှုကအဆိုးရွားဆုံးကိစ္စတစ်ခုဖြစ်ပါတယ်။မကြာခဏကားတိုက်မှုတွေဖြစ်ပွားခဲ့တဲ့ဒီရန်ကုန်မန္တလေးအမြန်လမ်းမကြီးနဲ့ပတ်သက်ပြီးတော့လမ်းပိုင်းဆိုင်ရာချိုးယွင်းချက်ရင်းစည်းကမ်းလမ်းစည်းကမ်းမလိုက်နာမှုစတဲ့ဝေဖန်တာတွေထွက်ပေါ်နေတယ်ဆိုတာကိုတင်ပြရင်းအခုဒီပတ်မြန်မာမီဒီယာမြင်ကွင်းကိုညှိကုံးချုပ်လိုက်ရပါတယ်။
မအိမ်ခံဦးရေးသားပေးပို့တာကိုဦးဆံမိုးဝေကူညီတင်ဆက်ပေးနေတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဖြစ်ပင်ပြောင်းလဲရေးရဲ့အကျိုးရလဒ်တွေအောက်ခြေသိမ်းဆင်းရဲသားပြည်သူတွေအထိမရောက်နိုင်တာဟာလေယာဉ်မြေဆိုင်ရာမူဝါဒတွေလွဲချော်နေလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စု Brookings Institute ကအကြီးတန်းပညာရှင် Lex Raphael ကသုံးသပ်လိုက်ပါတယ်။အဓိကအားဖြင့်လယ်သမားမိသားစုတွေဝင်ငွေတိုးတက်အောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းဆိုပါတယ်။ Lex Raphael နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင်။
လက်ရှိဖယ်လ်ညာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီဘက်ကိုဥတီနေတာဆိုတာကတော့ခင်ဗျားလက်ခံပြီးသားလို့ကျွန်တော်ယူဆပါတယ်ဟုတ်ပါတယ်နော
်ဟုတ်ပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်မေးချင်တာကဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုမှာအထူးကကြုံတွေ့နေရတဲ့စိန်ခေါ်မှုကဘာလို့ယူဆပါတယ်ခင်ဗျာ
From the distant perspective of Washington DC the biggest obstacle I seeis the conflict
Washington DC မှာနေပြီးတော့အဝေးကနေလှမ်းသုံးသပ်ရတာကတော့အကြီးမားဆုံးစိန်ခေါ်မှုဟာလွတ်လပ်ရေးရခဲ့ကဖြစ်လာခဲ့တဲ့တပ်မတော်နဲ့တိုင်းရင်းသားလူမျိုးစုတွေကြားရှိလာခဲ့တဲ့ပြည်ပကပဲဖြစ်ပါတယ်ဒီပြည်ပကကိုအဆုံးမသတ်နိုင်မဲ့နိုင်ငံမှာဘလို့လှုပ်ပြီးဒီမိုကရေစီတည်ဆောက်နိုင်မလဲကျွန်တော်ကတော့လမ်းမမြင်မိပါဘူးစီးပွားရေးနဲ့တိုးတက်ဖွံ့ဖြိုးရေးဖြစ်ထွန်းနိုင်မဲ့အလားအလာလည်းကျွန်တော်မတွေ့မိပါဘူး
ခင်ဗျားဒီမှာတပ်မတော်နဲ့တိုင်းရင်းသားတွေပြည်ပကလိုပဲခေါ်တယ်ဘာကြောင့်ဘ ഹു အစိုးရနဲ့ဒါနေစုံနေဖျားကဒေတာတွေစသဖြင့်ပေါ့လေအဲ့လိုအသုံးမျိုးမသုံးနိုင်ရခင်ဗျာ
Oh I don't object to that way of characterizing it but the central government it seems to me is mostly controlled is to a large well certainly
ဒီကကိုခင်ဗျားပြောတယ်လို့မျိုးတတ်မှတ်ခေါ်တာကိုကျွန်တော်မကန့်ကွက်ပါဘူးဒါပေမဲ့မြန်မာအစိုးရအပေါ်စစ်တပ်က2011ခုနှစ်တည်းကာလတာရှည်လုံးဝလွှမ်းမိုးခဲ့ပြီးအခုထိလည်းစစ်တပ်ရဲ့ချုပ်ကယ်မှုကအများကြီးရှိနေတော့မှာနောက်ပြီးသမရဦးသိန်းစိန်ကစစ်ရဲဆဲကြီးမြင်မြဲလဲတပ်မှုတွေဒေသခံတပ်မှုတွေကဆက်တိုက်ချင်းနေကြတော့မလားဆိုတော့ကမေးစရာတွေအများကြီးပါကျွန်တော်တော့မသိနိုင်ပါဘူးဒါကြောင့်ကျွန်တော်ကိုကျွန်တော်မြမကြီးကျွမ်းကျင်သူလို့မသုံးကျင်တာပ
ါသမရဦးသိန်းစိန်ကစစ်တိုက်တောက်ကိုရက်ချင်တယ်လို့ဆိုပေမဲ့တချို့ကတော့ဦးသိန်းစိန်ဟာလည်းဒီပုတ်ထက်ဒီပဲပဲဘူဂျိုဟောင်းကလာခဲ့တာပဲလို့ဆိုနေကြပါတယ
် I have never met President Thein Sein and I don't have a strong view on the matter but I was certainly impressed by his speech
ကျွန်တော်သမရဦးသိန်းစိန်ကိုတော့တခါမှမတွေ့ဘူးပါဘူးဒီကိစ္စပေါ်ခိုင်မာတဲ့အမြင်ကောက်ချက်မျိုးလည်းကျွန်တော်မှမရှိပါဘူးဒါပေမဲ့2017မတ်လမှာသူရာထူးလက်ခံစင်ပြောကြားခဲ့တဲ့မင်းကွန်းကိုတော့ကျွန်တော်တကယ်ပဲအထင်ကြီးခဲ့ပါတယ်သူရဲ့ဆောင်ရွက်ချက်အများပြားကိုလည်းကျွန်တော်အထင်ကြီးပါတယ်ဒါကြောင့်သူဟာငြိမ်းချမ်းတဲ့ဒီမိုကရေစီအတွက်ဆောင်ရွက်နေတယ်ဆိုတာကျွန်တော်အနေနဲ့သိအလေးနဲ့ထားပါတယ်
ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပြည်ပခါတွေစစ်ပွဲတွေအပြင်တခြားဘယ်လိုပြဿနာတွေများမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးမှာအဓိကရှိနေလို့ထင်ပါလဲဥပမာအဖြစ်နိုင်ငံရေးမှာတပ်မတော်ဦးဆောင်တဲ့ကဏ္ဍကနေမယ်တပ်မတော်ရဲ့အခန့်ကဏ္ဍသိကြီးမားနေတယ်ဆိုတဲ့ကိစ္စမျိုးရောထည့်ပြီးမတွေ့လို့ဘူးလားခင်ဗျာ
Well no these questions are not easy to answer because the transition that's going on in Myanmar today is like elsewhere these transitions are complex events
ဒီမေကွန်းတွေကဖြစ်ရခဲ့တဲ့မေကွန်းတွေပါမြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးကလည်းတခြားနေရာကအတွင်ကူးပြောင်းရေးတွေလိုပဲရှုပ်ထွေးပါတယ်ရှုပ်ထွေးတဲ့ဖြစ်ရပါမြန်မာနိုင်ငံအတွင်ကူးပြောင်းရေးကတခြားနိုင်ငံတွေနဲ့ဘယ်နေရာမှာကွဲလွဲတယ်လဲဆိုရင်မြန်မာနိုင်ငံမှာအပေါ်အချပေးတဲ့အတွင်ကူးပြောင်းရေးဖြစ်နေတာပါစစ်တပ်ခေါင်းဆောင်တွေကချမှတ်ပေးလိုက်တဲ့အတွင်ကူးပြောင်းရေးဖြစ်နေပါတယ်လူလူတော်လှန်ရေးကြောင့်ဖြစ်ထွန်းလာတဲ့တော်လှန်ရေးမျိုးမဟုတ်ပါဘူးဒီလို top down အတွင်ကူပြောင်းရေးဖြစ်နေတဲ့အတွက်ကြောင့်လည်းအောင်မြင်ဖို့အလားအလာပိုရှိတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့ဒီပြည်ရင်ပြောင်းလဲရေးရည်မှန်းချက်တွေကိုစစ်ဖက်ခေါင်းဆောင်တွေအလုံးကလက်ခံကြရဲ့လားလိုလားကြရဲ့လားဆိုတာကတော့မသိကြပါဘူး။ဒီအတွက်အထောက်အထားတွေကိုလည်းတွေ့နေရပါတယ်။စစ်တပ်ဆီယန်နာဘိုင်နီရဲ့ကျတော့နောက်ခံရှိတဲ့ဩဇာအာဏာကြီးမားသူတချို့ကအတိတ်ကရရှိထားခဲ့တဲ့အခွင့်အထူးတွေကိုချုပ်ကန့်ခွင့်တွေကိုလက်မလွတ်ချင်ကြပါဘူး။ဒီလိုစနစ်ဟောင်းရဲ့အခွင့်အထူးကိုတွေ့ဖက်ထားသူတွေကအပြောင်းလဲကိုမလိုလားကြပါဘူး။ တည့်ရပုံစံအောင်ကိုမပြောင်းလဲပဲနဲ့တော့အောင်မြင်တဲ့ဒီမိုကရေစီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ထွန်းလာနိုင်မှာလည်းမဟုတ်ပါဘူ
းဒီလိုအခြေအနေမျိုးတွေရှိနေရတဲ့တောင်မှအိုဘားမားအဆိုရကမြန်မာနိုင်ငံဟာအောင်မြင်နေတယ် Burma is the only success story ဆိုပြီးတော့ပြောနေပါတယ်ခင်ဗျဆိုတော့မြန်မာပြည်သူတွေသမ္မန်ပြည်သူတွေကလည်းညှိတွားခံပြင်းနေကြဆဲပါဆိုတော့သမ္မတအိုဘားမားအဆိုရပြောသလို success story လို့ခေါ်တာမှန်ကန်တယ်လို့ခင်ဗျထင်ပါသလား
Well, I perhaps you've seen enough of my writing to know the answer, which is no. I don't. I think it's much too early to call it a success.
ခင်ဗျာကျွန်တော်ရေးစာတွေဖတ်ကြည့်တွေ့ရပါလိမ့်မယ်။ထပ်ပြီးဖြေရရင်တော့မမှန်ပါဘူး။မြန်မာနိုင်ငံရဲ့ဖြစ်ရပ်ကိုအောင်မြင်တဲ့ဇလန်းတဘိုးလို့ခေါ်ဖို့အချိန်သိဆောနေပါသေးတယ်။တစ်ချိန်တည်းမှာပဲအိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာ policy ကိုအပြည့်အဝထောက်ခံတယ်ဆိုတာကိုလည်းကျွန်တော်ပြောချင်ပါတယ်။မြန်မာနိုင်ငံအတွင်းကူးပြောင်းရေးအတွက်အိုဘားမားရဲ့လုပ်ရက်တွေမူဝါဒတွေဟာသူ့မတိုင်ခင်သမရဖို့အစိုးရရဲ့လောရက်တွေမူဝါဒတွေထက်ပိုပြီးတော့ smart ဖြစ်ပါတယ်။လိမ္မာပန်းနှံ့မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။ engagement လို့ခေါ်တဲ့ထိတွေ့ဆက်ဆံရေးဟာ sanction လို့ခေါ်တဲ့ဒဏ်ခတ်အရေးယူတာထက်ပိုကောင်းပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံနဲ့တော့ engagement ကတိတ်များလွန်းနေပါတယ်။ဒါကြောင့်ကျွန်တော်ဟာတခြားစီးပွားရေးပညာရှင်တစ်ယောက်ဖြစ်တဲ့ Jim Fox နဲ့ပေါင်းပြီးစာတမ်းတစ်စောင်ရေးခဲ့ပါတယ်။မြန်မာနိုင်ငံဟာတိတ်တူတောင်းတဲ့အချိန်တွင်အကူအညီတွေအစမတန်ရနေတဲ့ getting too much help too soon ဆိုပြီးသုံးသပ်ထားတာပါ။ဒီနေရာမှာ American နဲ့လည်းပတ်သက်နေပါတယ်
ဆိုတော့ American ဟာတလောက်အကူအညီများများပေးနေတဲ့နိုင်ငံတစ်ခုလူတစ်ယောက်အနေနဲ့မြန်မာနိုင်ငံအစွဲလုပ်ရက်တွေဥပမာဖြင့်တိုင်းဒေသနဲ့ဖြစ်နေတဲ့စစ်ပွဲတွေစီးပတိပခါတွေရဆိုင်အောင် American အစွဲနဲ့တစုံတရာလှုပ်ဆောင်နိုင်တာမျိုးမရှိဘူးလားခင်ဗျာ
I would say no effective leverage I mean again
ကျွန်တော်တော့မရှိလို့ပဲပြောချင်ပါတယ်ထိထိရရမဆောင်ရွက်နိုင်ပါဘူးမြောက်ကိုရီးယားတို့ယူကရိန်းတို့မှလည်း American အနေနဲ့ဘာမှမဆောင်ရွက်နိုင်ပါဘူးယူကရိန်းမှာဖြစ်နေတဲ့တိုက်ပွဲတွေကိုအိုဘားမားအစိုးရရောအမေရိကန်ပြည်သူတွေပါလုံးဝမဖြစ်စေချင်ကြပါဘူးမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကလည်းမြန်မာပြည်သူတွေအတွက်မလိုလားတယ်လို့အရှိတောင်အရှာပြည်သူတွေအတွက်ကျွန်တော်တို့တွေအတွက်လည်းမကောင်းပါဘူ
းဒါကြောင့်တချို့ကပြောကြပါတယ်ဒီလိုတိုက်ပွဲတွေရဆိုင်သွားဖို့အတွက်အမေရိကန်ဘက်ကလုံနိုင်တဲ့ဟာဖီအားကိုဆက်လက်ပေးဖို့ဖြစ်တယ်ဆိုပြီးတောင်းဆိုနေကြပါတယ်ဖီအားတွေကိုရှော့ပေါ့မပြင်းနဲ့ဆိုတဲ့သဘောမျိုးပြောနေကြတယ်မဟုတ်ဘူးလားခင်ဗျာ
Well, yes, of course, but you know, these are people who, it's easy to speak words. It's hard to actually do something that's useful.
ဟုတ်ပါတယ်ဒီလူတွေကဒါတွေကိုပြောရတာကတော့လွယ်ပါတယ်တကယ်ထိအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာမျိုးကခက်ခဲပါတယ်နမူနာတစ်ခုပြောရရင်ကျွန်တော်တို့ကမြန်မာနိုင်ငံကိုစီးရေးထောက်ပံ့ပေးရေးမြန်မာတပ်မတော်နဲ့ထိတွေ့ဆက်ဆံရေးကိစ္စတွေဟုတ်ပါတယ်ဒီလူတွေကဒါတွေကိုပြောရတာကလွယ်ပါတယ်တကယ်ထိအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာမျိုးကခက်ခဲပါတယ်နမူနာတစ်ခုပြောရရင်ကျွန်တော်တို့ဟာမြန်မာနိုင်ငံကိုစီးရေးထောက်ပံ့ပေးရေးမြန်မာတပ်မတော်နဲ့ထိတွေ့ဆက်ဆံရေးကိစ္စဒီနေရာမှာတချို့ကမြန်မာစစ်ဗိုလ်တွေနဲ့စကားမပြောသင့်ဘူးလို့ဆိုနေကြတာပါဒါပေမဲ့ကမ္ဘာမှာငင်းချမ်းရေးတည်ဆောက်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီလိုဆက်ဆံလို့အောင်မြင်တာတွေတွေ့ရပါတယ်တပ်မတော်နဲ့ဆက်ဆံတာဟာမျက်နှာလွှဲနေတာတည်းပိုပြီးကောင်းပါတယ်ဒါပေမဲ့တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွက်အထောက်အကူတော့မဖြစ်စေရဘူးပေါ့ဗျာ
နောက်တစ်ခုကဖွံ့ဖြိုးတိုးတက်မှုမပြမတတဲ့ကိစ္စပါဒီနည်းမြုံနှံမှုတွေကြောင့်ဖွံ့ဖြိုးတိုးတက်လာတဲ့ဆိုပေမဲ့ chronic တွေသူတို့နဲ့အလွန်တဲ့လက်တဆုပ်စာလောက်တွေပဲဒီကျိုးစီးပွားကိုခံစားနေရတယ်လို့လူတွေကပြောကြပါတယ်ဒီလိုဖွံ့ဖြိုးတိုးတက်မှုတွေအောက်ခြေလူလူအထိရောက်အောင်အမေရိကန်ဘက်ကဘာများလုပ်ပေးနိုင်ကြလဲခင်ဗျာနိုင်ငံကအတိုင်းဝန်လဲပါတာပေါ့လေအမေရိကန်ပါဝင
် Well America can and has in fact I would say done more than others for example in theas we were suspending sanctions we have
American ကလုံနိုင်ပါတယ်လုံလဲလုံထားပါတယ်တကယ်တမ်းပြောရရင်တော့ American ဟာသူများတဲ့အများကြီးပိုလုံနိုင်ပါတယ်ပိတ်ဆို့ရေးယူမှုတွေကိုရုတ်သိမ်းရမှာလဲရင်းနှီးမြှုပ်နှံမှုတွေဟာပြည်သူလူထုအများစုအကျိုးဖြစ်ထွန်းအောင်အထောက်အကူဖြစ်စေရပါမယ်ဆိုတော့အာမခံချက်တောင်းပါတယ်ပြီးတော့ telecommunication ကိစ္စမှာ Telenor နဲ့ Ori Duro လို့ရင်းနှီးမြှုပ်နှံမှုဟာအများပြည်သူအတွက်အကျိုးရှိစေမှာဖြစ်ပါတယ်လက်စစ်စွမ်းရင်ရအောင်လုပ်တဲ့ကိစ္စမှာလဲပြည်သူတွေအကျိုးရှိစေမှာပါဒါပေမဲ့အခုရင်းနှီးမြှုပ်နှံမှုတွေကြောင့်ဖြစ်ထွန်းလာတဲ့အကျိုးအမြတ်ကို85ရာခိုင်နှုန်းသောစည်ရဲသားပြည်သူတွေစီမရောက်သေးဘူးဆိုတာကျွန်တော်သဘောတူပါတယ်။ဒါကမကောင်းတဲ့ချက်ပါ။ဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုရင်လေယာစိုက်ပျိုးရေးဆိုင်ရာမူဝါဒညံ့ဖျင်းမှုကြောင့်ဖြစ်ပါတယ်။ခြေလက်နေပြည်သူတွေမိသားစုတွေဝင်ငွေတိုးအောင်လုပ်ပေးဖို့လိုအပ်နေပါတယ်
။တနည်းစတိရုံမေးရအောင်မခင်ဗျာ။ခင်ဗျားရဲ့ဒါအမေရိကန်ပြည်ထောင်စုဆနေတ်လွှတ်တော်ရဲ့ဗန္ဒာရေးနဲ့နိုင်ငံတကာဆက်ဆံရေးကွန်မတီစီမောက်ထွက်ဆိုတဲ့အခါမှာကျွန်တော်သတိတစ်ခုထားမိလိုက်တာက မြန်မာနိုင်ငံမှာတဲ့ဥပဒေပြည့်အဖွဲ့အစည်းရဲ့အလားအလာဟာအာဏာသိမ်းကြီးထွက်လာတယ်ဆိုပြီးတော့သတိပေးတဲ့စကားမျိုးပြောသွားပါတယ်။ဒေါ်အောင်ဆန်းစုကြည်တို့ဥဆွေမန်းတို့ရဲ့ပုဂ္ဂိုလ်ရေးစွန့်ရည်အရလွှတ်တော်ဟာသိပြီးအာဏာကြီးလာတယ်ဆိုပြီးတော့သတိပေးတယ်လို့ပြောသွားတာပဲ။အဲ့ဒါဘာကြောင့်ပြောရလဲခင်ဗျာ
။ I made a reference to Indonesia in that context because this is a country I know better. I do speak the language, so I
ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်အင်ဒိုနီးရှားအခြေအနေကိုကူးကားပြီးပြောခဲ့တယ်လို့ထင်ပါတယ်။အင်ဒိုနီးရှားကကျွန်တော်ပိုကျွမ်းကျင်တဲ့နိုင်ငံမှာသူတို့စကားကိုလည်းကျွန်တော်ပြောရပါတယ်။အင်ဒိုနီးရှားရေးရကျွမ်းကျင်သူလို့လည်းအခေါ်ခံရပါတယ်။ဒီမိုကရေစီဆိုတာနေရာကမှာအစဉ်ပြေပြေနဲ့အလုပ်ဖြစ်မယ်၊ရလဒ်ကောင်းနေပေါ်ထွက်လာမယ်လို့လည်းယုံကြည်နေကြပါတယ်။ဒါပေမဲ့အင်ဒိုနီးရှားရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုသုံးသပ်ကြည့်တော့ပါလီမန်နဲ့ပတ်သက်ပြီးပြဿနာတရားကိုတွေးရပါတယ်။သူတို့မှာပါလီမန်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အန္တရာယ်ဖြစ်နေတယ်လို့အင်ဒိုနီးရှားတွေကိုယ်တိုင်ကပြောကြပါတယ်။ဘာကြောင့်လဲဆိုတော့အင်ဒိုနီးရှားမှာကောင်းတဲ့ဥပဒေတရားကိုအတည်ပြုရင်လည်းဆိုရင်ပါလီမန်အမတ်တွေကိုပတ်စံပေးလက်ထိုးဖို့လိုအပ်ပါတယ်တဲ့။သူတို့ရဲ့လက်ကအပြင်ဒါငွေကြီးအရာခြားစားပြည့်စည်နေတဲ့နိုင်ငံရေးစနစ်ပါ
။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာတော့လွတ်တော်အမတ်တွေခင်ဗျာအဲ့လိုဖြစ်ဖို့နေနေတာသာသူတို့ရဲ့အစဉ်အတန်းကိုတောင်မှအုပ်ချုပ်ရေးအာဏာပိုင်တွေဖြစ်တဲ့ဝန်ကြီးတွေကသိအစီအမံပြုကျင်ရတာမဟုတ်ဘူးခင်ဗျာ။တချို့ကိစ္စတွေမှာဆိုလို့ရှိရင်လွတ်တော်ရဲ့ရေးရကော်မတီတွေကတဆိုင်တဲ့ဝန်ကြီးတွေခေါ်ပြီးတော့မေးတာမြန်တာကိုမကြိုက်ကြလို့တောင်ဒါပြဿနာတက်နေရတာပါ
။ Look, I am an economist. I am not a political scientist. I don't know enough about the Lutaw in Myanmar to comment authoritatively.
ကျွန်တော်ကတော့စီးပွားရေးပညာရှင်မှနိုင်ငံရေးသိပ္ပံပညာရှင်မဟုတ်ပါဘူး။မြန်မာနိုင်ငံလွတ်တော်အကြောင်းကိုလည်းသိများများဆဆသိတာမျိုးတော့မဟုတ်ပါဘူး။ငင်းချက်မထုတ်နိုင်တော့ဝေဖန်သုံးသပ်နိုင်တာမျိုးတော့မဟုတ်ပါဘူး။ခလန်းလန်းကနေပဲကြည့်ပြီးလွှမ်းခြုံသုံးသပ်ထားရတာဖြစ်ပါလေ။
ကျောင်းစံသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါရဲ့ရှင်။လာမယ့်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းသောရရှင်တို့နဲ့မိတ်ဆက်ပေးကြပါရဲ့ရှင
်။သောရရှင်မြတ်ခင်ဗျာ။ဒီမိုကရေစီဖော်ဆောင်နေတဲ့ဆွေးမြမနိုင်ငံမှာအဓိကကျတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လား။လူများစုဖြစ်တဲ့လယ်သမားတွေအတွက်ကောအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့0233925554ကိုဆက်သွယ်နိုင်ကြသလို VOA မြန်မာပိုင်းအစီအစသ်ရဲ့ email လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာကိုပဲဖြစ်ဖြစ်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပြီးပေးပို့ထားလို့ရပါတယ်ရှင်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်။ပါဝင်ဆွေးနွေးကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှပါ။ကိုရန်နာရဲ့စီစဉ်တင်ဆက်မှုဖြစ်ပါတယ်ရှင်။
တော်ရရှိများမင်္ဂလာပါဗျာဒီတစ်ပတ်မှာတော့အမေရိကန်မှာကျင်းပခဲ့တဲ့98ကြိမ်မြောက် The Masters County ပြိုင်ပွဲမှာဘယ်သူချန်ပီယံဖြစ်သွားတယ်ဆိုတာအပါအဝင်အင်္ဂလန် Premier League နဲ့တခြားတစ်ပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုပြောပြသွားမှာဖြစ်ပါတယ်ဗျာအမေရိကန်ပြည်ထောင်စု Augusta မှာကျင်းပတဲ့98ကြိမ်မြောက် The Masters County ပြိုင်ပွဲမှာအမေရိကန်နိုင်ငံသား Bubba Watson အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်တတိယနေ့အပြီးမှာ Watson နဲ့ Spieth တို့ဟာတမတ်ရိုက်ချက်ထက်5ချက်ရှော့ရိုက်ပြီးပူတွဲဥဆောင်နေခဲ့တာပါနောက်ဆုံးနေ့အစောပိုင်းမှာတော့ Watson ဟာဒုတိယနေရာကိုရောက်သွားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့သတ်မှတ်ရိုက်ချက်ထက်၈ချက်ရှော့ရိုက်ပြီးတော့ Damascus ပြိုင်ပွဲကို၃နှစ်အတွင်းဒုတိယအချိန်မြောက်အဖြစ်ရသွားခဲ့ပါလေဗျာဒုတိယနေရာကိုတော့ Sweden နိုင်ငံသား Jonas Blix နဲ့ American နိုင်ငံကအသက်20အရွယ် Jordan Spieth ကသတ်မှတ်ရိုက်ချက်ထက်၅ချက်ရှော့ရိုက်ပြီးတော့ပူတွဲဒုတိယရသွားပါလေဗျာဥရောပချန်ပီယံစ်လိဘက်ကိုအလဲပေးရမယ်ဆိုရင်တော့ဆီမီဖိုင်နယ်ပွဲစဉ်တွေမှာလက်ရှိချန်ပီယံဘိုင်မြူးနစ်က
စပိန်ကနာမည်ကြီး Real Madrid နဲ့တွေ့မှာဖြစ်ပြီးတော့ Quarter Final မှာ Barcelona ကိုအနိုင်ယူခဲ့တဲ့ Atletico Madrid ကတော့အင်္ဂလန်က Chelsea နဲ့ကစားမှာပါ Bayern နီးပြား Guardiola ကတော
့ Unai weiß ich wird dieses Spiel aber ich freue mich weil ich mag das Spiel in der
ရဲ့ကောင်းမှာပွဲပါသူတို့ကစားသမားတွေကအရင်မြန်ပါတယ်ပြီးတော့ကိုယ်မကလည်းကောင်းပါတယ်သူတို့အကြောင်းကျွန်တော်ကောင်းကောင်းသိတယ်လို့ဒီပွဲဘယ်လောက်ခက်မယ်ဆိုတာလည်းကျွန်တော်သိပါတယ်ရီယယ်အသင်းရဲ့ကွင်းကြီးကအရင်ကောင်းတယ်လို့ပြည်သက်တွေကလည်းအမခံပါပြီးတော့သူ့ကျုံတဲ့ကစားသမားတွေရှိတယ်လို့နီးပြကလည်းအတွေ့အကြုံရင်းတဲ့နီးပြဆိုတော့ရီယယ်အသင်းကအလုံးပြည့်စုံနေတဲ့အသင်းပါကမ္ဘာအကောင်းဆုံးအသင်းတွေကတင်းနဲ့ကစားရမှာဆိုတော့လေဒါကကျွန်တော်တို့တွေကြီးမားတဲ့စမ်းသပ်မှုပါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အသင်းကိုတော့ကျွန်တော်ယုံပါတယ်
Real Nibia Ancelotti ကတော
့ Bayern che è un gran equipo, tiene qualità individuale, collettiva, ha hecho una temporada fantastica.
Bayern လို့ခက်ခဲတဲ့အသင်းနဲ့ကစားရတာကျွန်တော်တို့အတွက်ကောင်းပါတယ်။ဒီပွဲကိုနိုင်ဖို့အတွက်ကျွန်တော်တို့အစွမ်းကုန်ကစားနိုင်မယ်လို့မျှော်လင့်ထားပါတယ်။ Guardiola ဟာကမ္ဘာအကောင်းဆုံး Nibia တွေထဲကတစ်ယောက်ပါ။ဒီပွဲကနှစ်သင်းစလုံးအတွက်ခက်မှာပါ။
အင်္ဂလန်ပရီးမီးယားလိဂ်မှာဘသူချန်ပီယံဖြစ်မယ်ဆိုတဲ့အဆုံးဖြတ်ပေးမဲ့လီဗာပူးနဲ့မန်ချက်စတာစီးတီးတို့ရဲ့ပွဲကိုလီဗာပူးရဲ့ကွင်းအန်ဖီးလ်မှာအခုတစ်ပတ်မှာကစားခဲ့ကြပါတယ်။စတာလင်းနဲ့စကာတယ်တို့ဂိုးတွေနဲ့လီဗာပူးကပထမပိုင်းမှာဦးဆောင်ခဲ့ပေမဲ့ဆီလ်ဗာနဲ့လီဗာပူးနောက်တန်းလူဂျွန်ဆန်ရဲ့ OG နဲ့မန်စီးတီးကပြန်ခြေပြီးတော့ပွဲဟာအတော်လေးကိုအကျိတ်နဲ့ဖြစ်ခဲ့ပါတယ်။အေးဒါပေမဲ့88မိနစ်မှာတော့လီဗာပူးအသင်းကကွတ်တီညိုတတိယဂိုးသွင်းပြီးတော့နောက်ဆုံးမှာလီဗာပူးက3 goal 2 goal နဲ့နိုင်သွားပါတယ်လီဗာပူးနီးပြ Brendan Rodgers ကတော
့ It was a wonderful game of football and I think it did everything an incredible amount of credit to the players and the supporters today
ဒီပွဲကအရန်ကောင်းတဲ့ပွဲပါဘောလုံးပွဲရဲ့ယတဆံကိုပေးနိုင်တယ်လို့ထင်ပါတယ်ဒီနေ့ကစားသွားတဲ့ကစားသမားတွေနဲ့လာကြည့်တဲ့ပရိသတ်တွေကိုအရန်ပဲချီးကျူးရမှာပါပွဲကလည်းတကယ့်ကိုထူးခြားတဲ့ပွဲပါပွဲကိုအဆုံးအထိမလျှော့ဘဲနေအောင်ကစားနိုင်ခဲ့တဲ့စိတ်ဓာတ်ကိုပြခဲ့ပါတယ်ဒါကကျွန်တော်တို့အတွက်သိက္ခာအရေးကြီးပါတယ်မန်စတီအသင်းဘလောက်ကောင်းနေဆိုတာကိုခင်ဗျားတို့လည်းတွေ့နိုင်ပါတယ်ကျွန်တော်စာရုပ်ခါစားတုန်းကဆိုရင်တော့ဒီလိုပွဲမျိုးမှာရှုံးသွားနိုင်ပါတယ်ဒါပေမဲ့အသင်းရဲ့စိတ်ထက်ကြံ့ခိုင်မှုကအဓိကအဆုံးဖြတ်ဆိုတာကိုပြသွားတာပ
ါဒီပွဲနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုဇော်မြို့တန်ကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်လီဗာပူးနဲ့မန်စီးတီးပွဲမှာလီဗာပူးက3 goal 2 goal နဲ့နိုင်သွားတယ်ဆိုတော့ဒီပွဲမှာကျွန်တော်တို့ဒီချန်ပီယံအသင်းရဲ့ခြေကိုတွေ့ခဲ့ရတယ်လို့ပြောနိုင်မလား
မန်စီးတီးကိုအသင်းကို3 goal 2 goal နဲ့အနိုင်ရခဲ့တယ်ဆိုတော့ဒါပဲပြောပြောဒီနေ့ဘောလုံးရာသီမှာလီဗာပူးဟာပြင်းပြလိချန်ပီယံဆိုတဲ့ဂုဏ်ပုဒ်တွေကိုကိုက်ရဲ့ခြေစမ်းမျိုးကိုပြသသွားနိုင်တယ်ဆိုကျွန်တော်တို့ကတင်မှတ်ချင်ပါတယ
်လီဗာပူးအသင်းကတကယ်တမ်းပြန်ပြီးတော့ကြည့်မယ်ဆိုရင်တော့ကစားသမားအပြောင်းအရွှေ့တွေဘာတွေမှာလဲနာမည်ကြီးကစားသမားတွေဘာတွေတိတ်ခေါ်တဲ့ဟာမျိုးတော့ရှိခဲ့ပဲနဲ့ဒီလောက်ထိတင်းကတော်တော်လေးကိုထိတ်ကိုရောက်လာတဲ့အထိဖြစ်လာတာဘယ်လိုကြောင့်လို့မြင်မိလဲ
လိုဘူးတင်းကစားသမားအစ်တစ်လည်းနည်းနည်းရရမဝယ်ပဲနဲ့ဒီချန်ပီယံစီဇန်ယူကိုပိုင်ဆိုင်တဲ့အတင်းအထိရောက်ရှိလာတာလိုဘူးရဲ့တိုက်စစ်တွေလုံးကြောင့်လို့ကျွန်တော်တို့အဲ့လိုပဲတင်းနေချင်ပါတယ်အထူးသဖြင့်တော့စွာရဲစွာရဲနဲ့စွာလေးရဲ့ဒီ3ဘောင်းရဲ့တက်ရှိတွေကဘယ်တင်းလို့မဆိုဒီဘူးတင်းနိုင်တန်းရှိတယ်ဘယ်တင်းလို့မဆိုအနိုင်ယူနိုင်တန်းရှိတယ်ဆိုတော့တက်ရှိတွေကိုပိုင်ဆိုင်ထားတာကြောင့်လို့ကျွန်တော်အဲ့လိုပဲတင်းနေဖြစ်ပါတယ
်ကျွန်တော်ပြီးခဲ့တဲ့ဒီတပတ်နှစ်ပတ်လောက်ကပေါ့ဒီပရီးမီးယားလိအချောင်းပြောရင်းနဲ့ချန်ပွဲအနေထားရလီဗာပူးကအတိမ်းဆုံးဖြစ်သွားနိုင်တဲ့အနေထားမျိုးရှိတယ်ဆိုပြီးတော့ကိုဇော်မျိုးတန်ပြောခဲ့တယ်အဲ့တော့ဒီလက်ကျန်ပွဲစဉ်အနေထားရရောလီဗာပူးကအခြေအနေကောင်းနိုင်ပါမလား
ဒီမန်စီးတီးရဲ့ပွဲကိုနိုင်လိုက်တာလီဗာပူးအတွက်ကိုဒီပရီးမီးယားလိဒီနှစ်ပေါင်းဆက်ကြောကြဝေးကွေဝေးကွာနေတဲ့အမှတ်ပေးချန်ပီယံဖလားဒီကြောပြန်ရဖို့အတွက်ကိုတော်တော်ကြီးကိုအလားအလာကောင်းသွားတယ်လို့ဆိုအောင်လို့ကိုယ်ရမယ်အဓိကကတော့မန်စီးတီးတို့အသင်းမျိုးကိုနှစ်ဂိုးတူကျနေပြီးတော့မှနောက်ထပ်3 goal 2 goal နဲ့အနိုင်ရတော့တဲ့ဒီဘာဘူးရဲ့ဒီအနိုင်ရလို့သိရှိတဲ့ခြေကြမ်းကြောင့်ဒီဘောလုံးရဒီလီဂ်ချုပ်ချိန်မှာချန်ပီယံဘွဲ့ဖြစ်ဖို့အလားအလာအကောင်းဆုံးအသင်းကဒီဘာဘူးလို့ကျွန်တော်အဲ့လိုပဲကြောင်းပြီးသုံးသပ်လိုက်ချင်ပါတယ
်
မန်စီးတီးအသင်းဒီပွဲရှုံးသွားသလိုတစ်ဖက်မှာလည်းချယ်ဆီကဆွမ်းစီးကိုတကိုးကိုးမရှိနဲ့နိုင်လိုက်တဲ့အတွက်85မှတ်နဲ့ဒုတိယနေရာမှာရှိနေပြီးတော့ချန်ပီယံစုအတွက်အကျိတ်အနယ်ဖြစ်နေတုံးပဲလို့ဆိုရမှာပါလီဗာပူးအသင်းရဲ့လက်ကျန်၄ပွဲကတော့ Norwich, Chelsea, Palace နဲ့ Newcastle တို့ဖြစ်နေတဲ့အတွက်လီဗာပူးနဲ့ Chelsea တို့ရဲ့ပွဲဟာဘယ်အသင်းချန်ပီယံဖြစ်မယ်မဖြစ်ဘူးဆိုတာကိုအဓိကအဆုံးဖြတ်ပေးမဲ့ပွဲလို့ဆိုရတော့မှာပါဒါမဲ့လည်းလက်ကျန်ပွဲတွေမှာမျောလင့်မထားတာတွေမဖြစ်တော့ဘူးလို့ကျင်းသေးပေါက်တွက်ဆထားလို့မရတဲ့အတွက်ဘာတွေဖြစ်လာအောင်မလဲဆိုတာကတော့အရန်ကိုစိတ်ဝင်စားဖို့ကောင်းနေပြီလို့ဆိုရမှာပါလီဗာပူးကပဲလက်ကျန်ပွဲတွေအားလုံးကိုအနိုင်ယူပြီးတော့နှစ်ပေါင်းများစွာဝေးနေတဲ့အမပေးချန်ပီယံစုကိုယူနိုင်မလားဒါမှမဟုတ်လီဗာပူးနဲ့ချယ်ဆီပွဲအပေါ်မှာမန်စီးတီးကပဲအမျက်ထုတ်သွားမလားဒီလိုမှမဟုတ်ပဲချယ်ဆီကပဲဖျက်ခုတ်သွားမလားဆိုတာတွေကတော့ငွေရောင်ဖန်သားပြင်ပေါ်မှာဆက်လက်ရှူစားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အဖတ်စဉ်အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုနားဆင်ခဲ့ကြတဲ့အားကစားအစီအစဉ်နဲ့တခြားအဖတ်စဉ်ကဏ္ဍတွေအားလုံးကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ဒီစာမျက်နှာမှာဆိုလို့ရှိရင်မြန်မာနဲ့နိုင်ငံတကာကထူးခြားတဲ့သတင်းတွေနောက် TV သတင်းတွေကိုလည်းတင်ပြထားပါတယ်နောက် VOA ရဲ့နေ့စဉ်သတင်းလွှာတွေကိုအီးမေးလ်ကနေဖတ်ရှုလို့ရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ VOA ရဲ့ပုတ်တဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ကတလဲကြီးညာပေးပါပါရှင
်။တောင်ကိုရီးယားနိုင်ငံတောင်ပိုင်းကမ်းခြေတနေရာမှာဗုဒ္ဓဟူးနေ့ကခီးသည်တင်တင်မောင်းသွားခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးနောက်ထပ်300နေပါးပြောင်းဆုံးနေတယ်လို့အရာရှိတွေကပြောပါတယ်။ကျောင်းသားလူငယ်အများစုပါဝင်ပြီးခီးသည်စုစုပေါင်း459ယောက်တင်ဆောင်လာတဲ့အဲ့ဒီတင်မောင်းဟာဂျေဂျူးအပန့်ဖြစ်စခန်းကိုဥတီသွားနေစဉ်ရာသီဥတုသားနေတဲ့အချိန်မှာပဲတင်မောင်းသွားခဲ့တာဖြစ်ပါတယ်။ခုချိန်ထိတော့လူပေါင်း160လောက်ကိုကတင်နိုင်ခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။တင်မောဘာကြောင့်မောက်တယ်ဆိုတာတော့မသိရသေးပါဘူး။ပျောက်ဆုံးနေတဲ့မလေးရှားလေရင်အစိတ်ပိုင်းတွေကိုရှာတွေ့ဖို့အမေရိကန်ရေတပ်ကရေငုပ်ဆက်ရုပ်နဲ့ရှာဖွေမှုတွေကိုဒီကနေ့နောက်တစ်ချိန်ရပ်ဆိုင်ထားလိုက်ပါတယ်။အတိအကျမသိရသေးတဲ့စက်ပိုင်းဆိုင်ရာပြဿနာတချို့ကြောင့် Bluefin 21ရေငုပ်ယင်ကိုရေပေါ်ပြန်ခေါ်ခဲ့ရတဲ့အကြောင်းရှာဖွေမှုကိုဦးဆောင်နေတဲ့ Australia Agency ကပြောပါတယ်။ဒီရေငုပ်ရင်ကိုရေအောက်အချိန်ချင်းလွတ်ပြီးရှာဖွေမှုတွေပြုလုပ်ခဲ့ပြီးလည်းဖြစ်ပါတယ်။ရုရှားနိုင်ငံနဲ့ဆက်အနီးကယူကရိန်းမြို့တဲကိုလက်နက်ကင်ဆောင်ထားသူတွေနဲ့ရုရှားအလံတွေလွင့်ထူထားတဲ့တန်ကြပ်ကကားတွေဒီကနေ့ဝင်ရောက်လာခဲ့ကြပါတယ်။သူတို့တဲကတချို့ဟာမြို့တဲကအစိုးရအဆောက်အဦတော်တော်များများကိုတင်ယူထားတဲ့ရုရှားလူလားသူတွေထံပဲပြောင်းခဲ့တဲ့ယူကရိန်းစစ်သားတွေလို့သူတို့ကသူတို့ပြောကြပါတယ်။လက်နက်တွေကင်ဆောင်ထားတဲ့ရုရှားလူလားသူတွေဟာDonetsk မြို့မှာရှိတဲ့မြို့တော်ခမ်းမနဲ့မြို့တော်ဝန်ယုံတွေကိုသိမ်းယူပြီးသူတို့ဒေသကိုယူကရိန်းကနေခွတ်တက်ပြီးရုရှားနဲ့ပူးပေါင်းရေးဆန္ဒခိုင်ဝဲကျင်းပပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံပြည်ပကနဲ့ပတ်သက်လို့မသေးကြမရေရာမှုတွေနဲ့ရင်ဆိုင်နေရတာကြောင့်ရုရှားနိုင်ငံရဲ့စီးပွားရေးဟာလည်းပထမ3လပတ်အတွင်းဖွံ့ဖြိုးမှုနှေးကွေးခဲ့ပါတယ်။ရုရှားစီးပွားရေးဟာပထမ3လပတ်အတွင်း 3.8% ခန့်နှုန်းသာတိုးတက်မှုရှိခဲ့တယ်လို့စီးပွားရေးဝန်ကြီးအလက်ဆေးယူလီယာကာယက်ဖ်ကပြောပါတယ်အစောပိုင်းခံမှန်းချက်တွေကတော့2.5%ခန့်နှုန်းရှိမယ်လို့ခံမှန်းထားကြတာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ရင်ချင်းနိုင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းနှစ်တဲ့အခါတော့အချိန်မှာတာယာချမ်းမြေရှိကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျမကသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.